Welcome to the Voice of America in Burmese.
Mingla nya cha ma shin. PO American tan ye 2019 khu ne February la 16 ye cha da bari ni nya bain season 2 go American pi rang su myo raw Washington DC ga ni tai yai thol lin pe ni ba bi. Line meter 25 32 50 ne line lap meter 190 ro ga ni na sin nai de lo. PO Facebook sa myat na ga ni pi raw le na sin nai ma le shin.ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါတမရထရမ့်နဲ့ဝန်ကြီးချုပ်နေတဲ့ညာဦးတို့ပြည်လဲစကားတွေပြောပြီးနောက်တည့်ရက်ဒီကနေ့အစ္စရေးဆိုင်ရာအမေရိကန်တန်မတ်ဖြစ်ခန့်မဲ့သူတွေကြားနာပွဲရှိပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ဟာပထမဆုံးနိုင်ငံတကာအစည်းအဝေးတစ်ခုအဖြစ် G20 အစည်းအဝေးတက်ဖို့ရှိပါတယ် Kim Jong Un ရဲ့အဖြစ်အပျက်အမေကွဲအကိုလုံခြံခံရပုံရတဲ့ဖြစ်ရတဲ့ဆက်ဆက်ပြီးတက်တက်မြောက်လူတူအုပ်ကိုမလေးရှားရဲကဖမ်းလိုက်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးလုံခြုံရေးအခြေအနေပုံမှန်ပြန်ဖြစ်လာတဲ့အတွက်ရခိုင်ပြည်နယ်မြောက်ပိုင်းမှာနေမျိုးရှင်းလင်းရေးအဆုံးသတ်လိုက်ပါပြီဆိုတဲ့အကြောင်
းဒီကကျွန်တော်တို့နေမျိုးရှင်းလင်းရေးဆက်ပြီးတော့လုပ်တဲ့ရည်ရွယ်ချက်ကအဲ့ဒီအကြမ်းဖက်တကယ်မှုမှာပါတဲ့လူတွေကြားကြားဖို့နောက်တစ်ချက်ကပါသွားတဲ့လက်နက်တွေကြားဖို့အခုနောက်ပိုင်းမှာ
တမရယုံဝင်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့တူနာဆင်ရဖို့ရှိသလိုနိုင်ငံသားခွင့်ရေးအကာအကွယ်ပေးနိုင်မဲ့ဥပဒေကြမ်းအတည်ပြုဖို့ပြည်တော်စုလွှတ်တော်အဆုံးဖြတ်ခံယူရမယ့်အစဉ်ကိုကြိုဆိုပေမဲ့နိုင်ငံတော်လုံခြုံရေးဘက်မှဟာကွက်ဖြစ်လာနိုင်ခြေပေါ်မှာစိုးရိမ်မှုတွေကြောင့်ကရင်အမျိုးသားအစည်းအရုံးနဲ့ကချင်လွတ်လပ်ရေးအဖွဲ့တို့ရဲ့လက်ရှိနိုင်ငံရေးအခြေအနေဆွေးနွေးပွဲကနေပေါ်ထွက်လာတဲ့ပူးတွဲကြေညာချက်နဲ့အတူမြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေတူအမေခွဲအကိုမလေးရှားလေစိတ်မှရုတ်တရက်တိုက်ဆုံမှုအကြောင်းတွေကိုလည်းနာဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်။ Israel နိုင်ငံဆိုင်ရာ American တမန်ကြီးပြေခံထားဖို့သမ္မတ Donald Trump ကယာထားတဲ့သူကိုဒီကနေ့အထက်လူတော်မှာဆန်းစစ်ကြားနာဖို့ရှိပါတယ်။သမ္မတ Trump နဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu တို့အင်ဖြူတော်မှာတွေ့ဆုံပြီးပြန်လည်တင်းမြတ်ရေးစကားတွေပြောခဲ့ကြပြီးတဲ့နောက်တရက်အကြာမှာပဲအခုကြားနာပွဲကိုလုပ်မှာပါ။ရှေ့နေ David Freeman ကိုအထက်လူတော်နိုင်ငံသားကြီးရဲ့ကော်မတီကဒီကနေ့ဆန်းစစ်မေးမြန်းမှုစီစဉ်ထားတာဖြစ်ပါတယ်။သူဟာအစ္စရေးအခြေချအရာတွေကိစ္စထောက်ခံသူတူဖြစ်ပြီးအစ္စရေးကအမေရိကန်တန်ယုံကိုတယ်လီဗီမျိုးတော်ကနေဂျေရုဆလင်ကိုရှေ့ဖို့ကိစ္စတိုက်တွန်းပြောဆိုနေသူလည်းဖြစ်ပါတယ်။ Freeman ဟာအစွန်းကျတင်းမာတဲ့သဘောထားရှိသူဖြစ်တယ်လို့ Republican နဲ့ Democrat သမ္မတအသီးသီးလက်ထက်မှာအစ္စရေးနိုင်ငံဆိုင်ရာအမေရိကန်တမ်းမတ်တွေဖြစ်လုခဲ့ကြဘူးသူတွေကနိုင်ငံသားရေးကော်မတီကိုစာရဆောင်ရေးသားပေးပို့ထားပါတယ်။အနောက်ဘက်ကဒေသကိုသူတို့ပိုင်နေပြီးအစ္စရေးကတင်းယူတာဟာတရားမဝင်လို့ရဲ့အဖြစ်သူမယူဆဘူးလို့ Freeman ကပြောမှုကြောင့်အစ္စရေးပါလက်စတိုင်းပြည်ပခါအတွက်နိုင်ငံရှင်တွဲနေထိုင်ရေးအဖြစ်ဟာမရှိတဲ့ပြဿနာအတွက်စိတ်ကူးရင်ဖြစ်တာဖြစ်တယ်လို့ပြောမှုရဲ့အကြောင်းတမ်မတ်ဟောင်းတွေကစာထဲမှာရေးထားပါတယ် Freeman ကိုအမေရိကန်တမ်မတ်ဖြစ်တာဝန်ပေးခြင်းအပြင်အမေရိကန် Israel ဆက်ဆံရေးဟာပူပေါင်းဆောင်ရွက်မှုနဲ့လေးစားမှုစံနမူနာတစ်ခုဖြစ်လာမယ်လို့ Trump အစိုးရအဖွဲ့ကပြောထားပါတယ်
ဒီသတင်းပတ်အစောပိုင်းကထုတ်ပြစ်လိုက်တဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့ဒမရထရမ့်ကဗိုလ်တွင်းမှာအခိုင်အမာကာကွယ်ပြောဆိုပါရတယ်။မိုက်ကယ်ဖလင့်နဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားသံမတ်ကြီးတို့ကြားစကားပြောထားတာတွေကိုအမေရိကန်ထောက်လန်းရေးတွေကတရားမဝင်ဖွင့်ချလိုက်တာကိုခံလိုက်ရတာဖြစ်တယ်လို့ဆိုပါရတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့အတူဗိုလ်တွင်းကဒမရအင်ဂျီနီယာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒမရထရမ့်ကအဲ့လိုပြောသွားတာပါ။ဒီရာထူးမှာခံထားတာ24ရက်ပဲရှိသေးတဲ့ Flynn ကိုဘာကြောင့်နှုတ်ထွက်ခိုင်းခဲ့တယ်ဆိုတာကိုတော့တမရထရမ့်ကပြောမသွားပါဘူး။ကြီးတဲ့ဘိုးချုပ်ကြီးဟောင်းဖြစ်တဲ့ Flynn အပေါ်တမရကယုံကြည်မှုယွန်းနယ်လာတဲ့အတွက်အခုလိုနှုတ်ထွက်ခိုင်းခဲ့တာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောထားပါတယ်။ဒါဟာသူ့ကိုဆူဆူရရပြုတ်မှုဆက်ဆံကြတာဝန်ထဲစရာကိစ္စလို့ကျွန်တော်ထင်ပါတယ်။အဲ့ဒါအပြင်ထောက်လန်းရေးတွေစီကနေဆောင်ရွက်ဆိုင်တဲ့တွေကိစ္စရက်တွေပေါက်ကြားနေပါတယ်။ဒါဟာရာဇဝတ်မှုမကင်းတဲ့လောက်ရပါကျွန်တော်တမရမဖြစ်ခင်ကတည်းကနှစ်ပေါင်းများစွာဒီကိစ္စဖြစ်နေတာပါ။ဒါပေမဲ့အခုလည်းဆက်ဖြစ်နေတော့မှာပဲလို့တမရထရမ့်ကပြောပါတယ်။ Flynn နဲ့ Russia သမ္မတ Sergey Sylvia တို့အကြပြောခဲ့တဲ့စကားတွေကိုဖွင့်ချတဲ့တာဝန်ရှိသူတွေဟာ Hillary Clinton ကြောင့်ဒီမိုကရက်တစ်အကြီးကျယ်အရေးနိုင်သွားတာကိုဖုံးကွယ်ဖို့ကြိုးစားတာဖြစ်တယ်လို့တမရထရမ့်ကပြောပါတယ်
။ Russia နဲ့ American ကြားစီးရီးပူပေါင်းဆောင်ရွက်မှုအလားအလာပေါ်ကော်ဝေးဝန်ကြီး James Mattis ကဒီကနေ့ပယ်ချလိုက်ပါတယ်။လက်ရှိအချိန်မှာအခြေအနေတွေကမသင့်တော်သေးဘူးလို့ဆိုပါတယ်။စီရေးအဆင့်ပူပေါင်းဆောင်မှုလို့ဖို့လက်ရှိအခြေအနေရမဖြစ်သေးပါဘူး။ဒါပေမဲ့ကျွန်တော်တို့ရဲ့နိုင်ငံရေးကောင်းဆောင်တွေထိတွေ့ဆက်ဆံပြီးတူညီတဲ့သဘောထားရဖို့ကြိုးစားသွားမှာပါလို့မြောက်အတ္တလန္တိစာချုပ်နေတူဖွဲ့ရဲ့ Brussels မြို့ဌာနချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီး Mattis ကပြောသွားပါတယ်။စီရေးပူပေါင်းဆောင်ရွက်မှုမလုပ်ခင်မှာရုရှားအနေနဲ့နိုင်ငံတကာဥပဒေကိုလိုက်နာလှုပ်ဆောင်နေဆိုတာကိုယ့်ဘာသာတသက်ပြရပါမယ်လို့ဝန်ကြီး Mattis ကဆိုပါတယ်။ရုရှားအနေနဲ့အမေရိကန်နဲ့စီးရီးပူပေါင်းဆောင်ရွက်ဖို့အစဉ်အသင်းရှိနေပြီလို့ရုရှားကော်ဝေးဝန်ကြီးစာဂေးရှွိုက်ဂူးကပြောပြီးတဲ့နောက်ဝန်ကြီးမက်ဒစ်ကအခုလိုတုံ့ပြန်ပြောဆိုတာပါ ခရီးမီးယားကျွန်းဆွယ်ကိုရုရှားကတင်သွင်းခဲ့ပြီးတဲ့နောက်ရုရှားနဲ့စီးရီးပူးပေါင်းဆောင်ရွက်မှုကို2014ခုနှစ်ကစပြီးအမေရိကန်ကရပ်ဆိုင်းထားတာပါ။
အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ဟာနိုင်ငံတကာဆွေးနွေးပွဲတစ်ခုအဖြစ်သူပထမဆုံးတက်ရောက်မဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 နိုင်ငံသားဝင်ကြီးတွေရဲ့ဂျာမနီနိုင်ငံမှာလုပ်မဲ့အစည်းအဝေးမှာရုရှားနိုင်ငံသားဝင်ကြီးနဲ့တွေ့ဆုံမှုရှိပါတယ်။ဂျာမနီနိုင်ငံဘွန်မြို့မှာလုပ်မဲ့ G20 အစည်းအဝေးပြင်ပမှာယီမန်ကိုစလေအဖွဲ့နဲ့ Mr. Tillerson ဒီကနေ့တွေ့ဆုံပါတယ်။ဘွန်မြို့နားက Bad Newina Hotel မှာလုပ်တဲ့ဒီအစည်းအဝေးပွဲကိုတက်ရောက်တဲ့အချိန်မှာဗြိတိရှားနိုင်ငံသားရေးဝန်ကြီး Boris Johnson နဲ့ Saudi နိုင်ငံသားရေးဝန်ကြီး Adel El Jubeir တို့လည်းပါဝင်ပါတယ်။အဲဒီနောက် Mr. Johnson နဲ့ Mr. Tillerson တို့နှစ်နိုင်ငံတီးခြားဆွေးနွေးပွဲလုပ်ပါတယ်။ G20 အစည်းအဝေးတက်ရောက်သူတွေကိုအင်ရှင်ဂျာမနီနိုင်ငံသားရေးဝန်ကြီး Sigmar Gabriel ကဒီကနေ့နောက်ပိုင်းမှာကြိုဆိုအခမ်းဖို့ရှိပါတယ်။ဒီအစည်းအဝေးအတွင်း Exxon Mobil ရေနံကုမ္ပဏီရဲ့ CEO ကိုလုပ်ခဲ့ပူးတဲ့နိုင်ငံသားရေးဝန်ကြီး Tillerson ဟာတခြားနိုင်ငံသားရေးဝန်ကြီးတွေပြောတာကိုအများအပြားနားထောင်မှာဖြစ်တယ်လို့ Mr. Tillerson ခီးမထွက်ခင်မှာမေဂန်တာဝန်ရှိသူတူကပြောထားပါတယ်။ G20 အစည်းအဝေးပြင်ပတွဲဆုံဖို့စီစဉ်ထားသူတွေထဲမှာဗြိတိန်၊တူရကီ၊အီတလီ၊တောင်ကိုရီးယား၊ဂျပန်နဲ့ဘရာဇီးနိုင်ငံတွေကဝန်ကြီးတွေလည်းပါဝင်ပါတယ်။အဲ့ဒီထဲမှာအထင်ရှားဆုံးကတော့ရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov နဲ့တွေ့ဆုံပွဲဖြစ်ပါလိမ့်မယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
မြောက်ကိုရီးယား VOA ကနေကြာသပတေးညနေပဲသတင်းတွေကိုတိုက်ဆက်လက်ထုတ်နေပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ဝင်းရဲ့ဖြစ်သူအမိခွဲအကိုလုတ်ကြံခံရရပုံရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီး၃ယောက်မြောက်လူကိုဖမ်းလိုက်တယ်လို့မလေးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဖမ်းဆီးလိုက်သူဟာအင်ဒိုနီးရှားနိုင်ငံကူလက်မှတ်ကင်ထားတဲ့အသက်25နှစ်အရွယ် CDI ရှားဆိုသူမျိုးသမီးဖြစ်ပြီးလေဆိပ်လုံခြုံရေးကင်မရာတွေကနေရက်ယူထားတဲ့ဗီဒီယိုတွေထဲမှာပါတဲ့မျိုးသမီးပုံနဲ့ကိုက်ညီတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီမျိုးသမီးနဲ့ပတ်သက်ပြီးမလေးရှားနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံကမလေးရှားအာဏာပိုင်တွေကိုစုံစမ်းပြီးမြန်ပြီးတဲ့နောက်အဖမ်းခံထားရသူဟာအင်ဒိုနီးရှားနိုင်ငံသူဖြစ်တယ်ဆိုတာတန်ယုံကအတည်ပြုလိုက်ပြီးလို့အင်ဒိုနီးရှားတန်ယုံက VOA အင်ဒိုနီးရှားဌာနကိုပေးပို့တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီအမျိုးသမီးကိုဖမ်းမိဖို့အတွက်တရင်ပေးခဲ့တဲ့အမျိုးသားတူကိုလည်းမလေးရှားရဲကထိန်းသိမ်းထားပါတယ်။ဗိုလ်တူဦးနေတုန်းကလည်းကွာလာလမ်ပူပြည်ပဆိုင်ရာလေဆိပ်မှာတခြားအမျိုးသမီးတူကိုဖမ်းဆီးခဲ့တယ်လို့မလေးရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီအမျိုးသမီးဟာဗီယက်နမ်နိုင်ငံကူးလက်မှတ်ကင်ထားတဲ့ဒုံတီဟောင်းဆိုသူအမျိုးသမီးဖြစ်ပြီးတော့သူကလည်းလုံခြုံရေးကင်မရာတွေကနေရယူထားတဲ့ဖဲကအမျိုးသမီးပုံနဲ့ကန့်ညီတယ်လို့ရဲတပ်ဖွဲ့ထုတ်ပြန်ချက်တခုမှာဖော်ပြခဲ့ပါတယ်။တေဆုံးသူဟာမြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတူအမေခွဲအကူခင်ဂျုံနမ်ဖြစ်တယ်ဆိုတာတောင်ကိုရီးယားကဗိုလ်ထူးနေမှာပဲအတည်ပြုထားပါတယ်။
ထိုင်းအမေရိကန်နဲ့တောင်ကိုရီးယားမရိန်းတပ်ဖွဲ့တွေပူးတွဲပြီးထိုင်းနိုင်ငံရေတပ်ခြေဆိုင်စခန်းတစ်ခုမှာကုန်းရီနှစ်သွဲထိုးစစ်ဆင်တိုက်ခိုက်မှုဆိုင်ရာစီရေးလေ့ကျင့်မှုတစ်ခုကိုဒီကနေ့မှလုပ်ကြပါတယ်။နှစ်စဉ်လုပ်တဲ့ Cobra Gold စီရေးလေ့ကျင့်မှု36ကြိမ်မြောက်ဒီနေ့လေ့ကျင့်တာမှာအမေရိကန်တပ်ဖွဲ့ဝင်3600ကျော်အပါအဝင်နိုင်ငံပေါင်း29နိုင်ငံကတပ်ဖွဲ့ဝင်တွေပါဝင်ကြပါတယ်။အာရှပစိဖိတ်ဒေသတစ်လျှောက်နိုင်ငံတွေကစစ်တပ်တွေအကြားဆက်ဆက်ရေးအားကောင်းစေဖို့ရည်ရွယ်ပြီးတော့ဒီစီရေးလေ့ကျင့်မှုကိုလုပ်တာဖြစ်တယ်လို့တိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေနည်းပညာနဲ့ကျွမ်းကျင်မှုတွေအပြန်အလှန်ဖလှယ်ကြဖို့လည်းဖြစ်ပါတယ်။လေ့ကျင့်ခန်းမှာပါဝင်တဲ့ American Marine တပ်ဖွဲ့ဝင်တဦးကထိုင်းနိုင်ငံရဲ့စုထိန်တဲ့ရာသီဥတုကြောင့်အစပိုင်းမှာသူ့အတွက်အခက်အခဲဖြစ်ခဲ့တယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်အာဏာသိမ်းပြီးတဲ့နောက်စစ်ဆိုးရွားကိုဖိအားပေးဖို့အတွက် American စစ်ဖက်ဆက်ဆံရေးကိုလျှော့ချခဲ့ရပါ။ဒါပေမဲ့လည်းထိုင်းနိုင်ငံကတရုတ်နဲ့ဆက်ဆံရေးပိုကောင်းအောင်လုပ်တာနဲ့အမျှဒေါ်နယ်ထရန့်တမရဖြစ်မလာခင်မှာပဲဆက်ဆံရင်းပြန်ကောင်းလာပါတယ်။လူငယ်နှစ်နှစ်တုန်းကတော့အခုလိုကုန်းရီနှစ်သွဲစီးရီးလေးကျင်ကန်းကိုပြည်တွင်းပြည်ပသတင်းတောက်တွေသတင်းယူခွင့်မရခဲ့ပါဘူး
။တရုတ်နိုင်ငံမှာပြီးခဲ့တဲ့လက H7N9 ကျင်းကတ်တုတ်ွေရောဂါပိုးတွေ့ခဲ့တဲ့သတင်းထွက်ပြီးတဲ့နောက်ရောဂါပိုးကူးစက်တဲ့ဖြစ်ရပ်ပေါင်း200နီးပါးကနေသေဆုံးသူ89ယောက်အထိရှိသွားပါပြီ။ဒီကျင်းကတ်တုတ်ွေရောဂါပိုးကိုတရုတ်မှာ2013ခုနှစ်ကစတင်ခဲ့ပြီးအဒီချိန်ကစလို့စောင်းရာသီတိုင်းမှာပြန်ပြန်ပေါ်လာနေတာပါ။ဒါကြောင့်လေပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကဆိုရင်တရုတ်မှာဒီရောဂါကြောင့်သေဆုံးသူအရေအတွက်100အထိဖြစ်သွားပါပြီ။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့ရောဂါပိုးကူးစက်တဲ့ဖြစ်ရပ်ပေါင်း100ကျော်လေးပဲရှိခဲ့ပြီးသေဆုံးသူ20ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးကောက်ွယ်ဖို့အတွက်ပြည်내အတော်များများမှလှုပ်ဆောင်နေတယ်လို့ဒီအဆိုရပိုင်း Global Times သတင်းစာကပို့ဒူးနေမှာဖော်ပြပါတယ်။စီချွမ်းပြည်내အနောက်တောင်ပိုင်း၊ဟူနန်ပြည်내အလယ်ပိုင်း၊ကြီးကျန်းပြည်내အရှေ့ပိုင်းတို့မှာက ချက်ဘဲငှက်ရှင်ရောင်းနာတွေကိုရပ်ဆိုင်ထားပါတယ်။ဖေဖော်ဝါရီလ28ရက်နေ့အထိအဲဒီလိုရပ်ဆိုင်ထားမှာဖြစ်ပြီးချက်ဘဲငှက်ဈေးတွေအားလုံးကိုအသေးချာတန့်ရှင်းဖို့နဲ့ပိုးတက်ဖို့ညွှန်ကြားထားတယ်လို့ People's Daily သတင်းစာကဖော်ပြပါတယ်။
လန်ငွေမပေးရကောင်းမလားဆိုပြီးတော့ VNN နေကြားဆောင်တက်တွေကသူ့ကိုရိုက်နှက်ခဲ့တယ်လို့တရုတ်ခီးသွားတဦးကပြောဆိုထားတဲ့ပုံမှာ VNN နိုင်ငံနေနဲ့အဲ့ဒီတရုတ်နိုင်ငံသားကိုပြန်လည်တောင်းပန်ရမယ်လို့တရုတ်ဘက်ကဂျာတာရင်းနေတုံးကတောင်းဆိုလိုက်ပါတယ်ဒီဖြစ်ရကြောင်းအင်တာနက်ပေါ်မှာတရုတ်တွေကြားမခံမရနိုင်ဖြစ်ခဲ့ကြရပါတယ်တရုတ်နဲ့ VNN အပါအဝင်ရေပိုင်နဲ့အငင်းပွားမှုရှိနေတဲ့အာရှနိုင်ငံ၄နိုင်ငံတို့အကြားတောင်တရုတ်ပင်လယ်ပြင်တွင်ငြိမ်းချမ်းရေးပေါ်ဆောင်ကြဖို့ဂရီကဝတ်တွေပြုခဲ့ပြီးတလားအကြာမှာပဲအခုလို VNN နဲ့တရုတ်နိုင်ငံအကြားကိစ္စထပ်ပေါ်ခဲ့တာပါပြည်ထောင်စုတင်ဘက်တုံးကရှီအမီရှိတဲ့တရုတ်ခီးသွားအမျိုးသားတဦးကိုယူနီဖောင်းဝတ်အမျိုးသား၈ဦးကဗီယက်နမ်နယ်စပ်မြို့မွန်ချိုင်းမှာရိုက်နှက်ခဲ့ပြီးတော့ဒါဟာသူတို့ကိုနယ်စပ်မှာလက်ငွေမပေးတာကြောင့်အခုလိုရိုက်နှက်တာလို့ရှီကပြောတဲ့အကြောင်းတရုတ်အစိုးရပိုင်ရှင်ဝမ်သတင်းကစနေနေ့တုန်းကရေးသားခဲ့ပါတယ်အဲ့ဒီဖြစ်နဲ့ပတ်သက်ပြီးပြောဆိုဖို့တရုတ်ကောင်စစ်ရေးရာအကြီးအကဲကနေဗီယက်နမ်တပ်မတ်ကြီးကိုအထူးတလဲတွေ့ဆုံဖို့ရှိတယ်လို့တရုတ်နိုင်ငံသားကြီးပြောခွင့်ရဂန်ရှွမ်းကပြောပါတယ်ဗီယက်နမ်နိုင်ငံအနေနဲ့ဒီကိစ္စကိုတောင်းပန်ပြီးရိုက်နှက်ခံရတဲ့တရုတ်မျိုးသားကိုရောကြီးပေးဖို့ကိုလည်းတောင်းဆိုထားတယ်လို့ပြောပါတယ်။အလားတူထပ်မဖြစ်စေဖို့လည်းကျူးလွန်သူတွေကိုထိထိရရအရေးယူဖို့တရုတ်ဘက်ကတောင်းဆိုထားပါတယ်
။အလွဲသုံးစားလုပ်ထားတဲ့အမေရိကန်ဒေါ်လာငွေတန်40ကိုလက်ခံမှုနဲ့ဆွဆွဲခံထားရတဲ့ထိုင်းဘုဒ္ဓဘာသာဖုန်းတော်ကြီးတစ်ပါးကိုဖမ်းဆီးဖို့ထိုင်းရတပ်ဖွဲ့အခါဒီကနေ့အဲ့ဒီဖုန်းတော်ကြီးကြောင်းဝင်းကိုဝန်းရံပိတ်ဆို့ပြီးစီးနှင်းရှာဖွေပါတယ်။ဓမ္မကာယဂိုင်းဝန်ဆရာတော်ဖုန်းတော်ကြီးဓမ္မဂျာယူကိုဖမ်းဆီးဖို့အရင်ကလည်းအကြိမ်များစွာကြိုးစားခဲ့ပြီးပေမဲ့မအောင်မြင်ခဲ့ပါဘူးဒီကနေ့မှာတော့ရတက်ဖွဲ့ကဘုန်းကြီးကြောင်းဝင်းနဲ့ဝင်ရောက်ဖို့ကြိုးစားတာမှာဆရာတော်ကိုကိုးကွယ်သူတွေနဲ့တန်ခါတော်တွေအများပြားနဲ့အတူချမ်းပတ်ထိတ်တက်ရင်ဆိုင်မှုတွေဖြစ်တဲ့အထိဘုန်းကြီးကြောင်းကိုပိတ်ဆို့ခဲ့ကြပါသေးတယ်အများမြင်ခွင့်မှာမတွေ့ရတာလာနေကြည့်ပြီးရှိနေပြီဖြစ်တဲ့တက်တော်82နှစ်အရွယ်ဘုန်းတော်ကြီးဓမ္မဂျာယူအဲ့ဒီဘုန်းကြီးကြောင်းဝင်းတဲ့မှာရှိနေသလားဆိုတာကတော့အသေးချာမသိရသေးပါဘူးထိုင်းစစ်ဆိုရကတော့အဲ့ဒီဘုန်းတော်ကြီးကြောင်းဝင်းတော်ကအရေးပေါ်အမိန့်ထုတ်ပြန်ပြီးကန့်သက်နေမည်ဖြစ်သတ်မှတ်ထားပါလေ။ဘုန်းကြီးကြောင်းပပတ်လည်းမှလည်းရက်တက်ဖွဲ့ဝင်အား3,000လောက်ကိုချထားတာပါ။ထိုင်းဥပဒေအရတန်ဃာတွေရဲ့ဆင်ကြမှုကိုဖျက်ဆီးရမရောက်စေဖို့အတွက်တင်ငန်းယုံထားတဲ့တန်ဃာတစ်ပါးကိုဖမ်းဆီးခွင့်တားမြစ်ထားတာကြောင့်အခုဒီဘုန်းတော်ကြီးကိုရှာဖွေဖမ်းဆီးမဲ့ကိစ္စမှလည်းရှုပ်ထွေးမှုတွေရှိနေတာပါ။ဓမ္မကာယဂိုင်းဟာဘုရားဘာသာယူဆတွေကိုငွေကြေးကိုရှေ့တန်းတင်တဲ့ဒဏ္ဍာရှင်အတွေးခေါ်တွေနဲ့ရောရှက်ဖို့ကြိုးစားတယ်ဆိုပြီးဝေဖန်ခံရတာဖြစ်ပါလေ။နယူးဇီလန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Port Hills မြို့စင်ကြေဘုံမှာတော်မီကြောင့်လူနေအိမ်ကြီး17လုံးမီးတဲ့ပါသွားပြီးဂျာနဲ့ချီတဲ့လူတွေဘေးလွတ်ရာရွှေ့ပြောင်းခဲ့ကြရပြီးတဲ့နောက်အကြီးအကျယ်လောင်နေတဲ့အဲ့ဒီမီးကိုနှိမ့်နိုင်ဖို့မီးသတ်တပ်ဖွဲ့ဝင်တွေကြိုးစားနေပါတယ်။ Christ Church ရပ်ကွက်မှာမြေအေက4,500နီးပါးမီးလောင်ကျွမ်းခဲ့ပြီးပါပြီ။မီးသတ်ဝန်ထမ်း130လောက်ကမြေပြင်မှာမီးငြိမ်းတပ်ဖို့ကြိုးစားတဲ့အချိန်ရဟယင်14စင်းနဲ့မီးသတ်လေယာဉ်3စင်းကလည်းကောင်းကင်ကနေမီးငြိမ်းတပ်နိုင်အောင်ကြိုးစားနေကြပါတယ်ခင်ဗျာ။
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသနေမြေရှင်းလင်းရေးစစ်ဆင်မှုတွေအားလုံးကိုအဆုံးသတ်လိုက်ပါပြီပြည်ပခန့်ဖြစ်ခဲ့တဲ့မောင်တော်ဒေသမှာလုံခြုံရေးအခြေအနေပုံမှန်ဖြစ်လာပြီးလုံလောက်မှုရှိလာတာကြောင့်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူကပြောပါတယ်မောင်တော်ဒေသတွင်စစ်ဆင်ရေးတွေမှာလူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ခဲ့တယ်လို့နိုင်ငံတကာအစီရင်ခံစာတွေထွက်ပေါ်လာပြီးမကြခင်မှာပဲစစ်ဆင်ရေးတွေရပ်လိုက်တဲ့အကြောင်းမြန်မာအစိုးရဘက်ကပြောလာခဲ့တာဖြစ်ပါတယ်ဒီအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်စုံစမ်းတင်ပြထားပါတယ်ရှင
်အောက်တိုဘာလ9ရက်နေ့ကအကြမ်းဖက်မှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေကိုရပ်တန့်လိုက်ပြီးဖြစ်တယ်လို့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကနိုင်ငံတကာတပ်အမတ်တွေကိုပြောဆိုခဲ့တာပါပြည်ပခဖြစ်ပြီးတဲ့နောက်ပိုင်းဒီတိုက်ခိုက်ရာမှာပါဝင်ခဲ့တဲ့သူတွေနဲ့လက်နက်တွေကိုပြန်လည်ရရှိဖို့စစ်တပ်ကနေမြေရှင်းလင်းရေးလေးလတာဆောင်ရွက်ခဲ့တာဖြစ်ပြီးတော့အခုဆိုရင်အဲ့ဒီဒေသမှာအခြေအနေတည်ငြိမ်စပြုလာပြီဖြစ်တယ်လို့သမ္မတရုံးပြောခွင့်ရသူဦးစောထေကပြောပါတယ်။ဒါပေမဲ့လို့နေမြေတည်ငြိမ်အေးချမ်းမှုရဖို့အတွက်လုံခြုံရေးတပ်တွေကဆက်လက်တာဝန်ယူထားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီကကျွန်တ
ော်တို့နေမြေရှင်းလင်းရေးဆက်ပြီးတော့လုပ်တဲ့ယူတဲ့ကအဲ့ဒီအကြမ်းဖက်တကယ်မှုမှာပါတဲ့လူတွေကကြားဖို့သောဆေကပါတော့လည်းလည်းနေကြဘူးအခုနောက်ပိုင်းမှာကျွန်တော်တို့ဟိုဖန်အကြမ်းဖက်တိုက်ခိုက်မှုပါဝင်တဲ့လူတွေထိုက်တဲ့လောက်ပေါ့နော်ဆန်စီရပြီးဒါတွေအရေးကြီးပါရှိတယ်လက်နက်တွေလည်းအတန်အသင့်ပြန်ရတယ်အဲ့ဒီပုံမှန်မျိုးတည်ပြီးတော့အခုနေမီဒေသရဲ့အဓိကအခုစောင်းနေတဲ့အခြေအနေကဘာလဲဆိုတော့ပြည်ငင်းအကြမ်းရင်းနဲ့ဥပဒေစိုးမိုးရေးကိစ္စအဲ့ဒါတွေလောက်တာဖြစ်တယ်ပြီးတော့တမတော်နဲ့ရင်းနဲ့ပေါင်းပြီးလုပ်နေတဲ့နေမီရှင်းလင်းရေးစစ်ဆင်ရေးဆိုတာကမရှိတော့ဘူးအခုလုပ်နေတာရဲတပ်ဖွဲ့ရပဲလုံခြုံရေးပြည်ငင်းရေးနဲ့က တရားဥပဒေစိုးမိုးရေးကိစ္စတွေလုပ်နေတာဖြစ်တယ်။
နေမြေရှင်းလင်းရေးဆောင်ရွက်မှုတွေကိုဇန်နဝါရီလလက်ကွန်ပိုင်းကရှင်းတန့်လိုက်တာဖြစ်တယ်လို့ဦးစောထေကပြောပါတယ်။မောင်တော်ဒေတာကလုံခြုံရေးအခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်အဲ့ဒီဒေတာကိုမကြသေးမီရပိုင်အတွင်းတွားရောက်ခဲ့တဲ့ဦးမင်းအောင်ကအခုလိုပြောပါတယ်
။ပုံခဲ့တဲ့2-3 ရက်ကကျွန်တော်ပါပူတီတောင်နဲ့မောင်တော်ကိုရောက်တယ်ကဒီအေးအေးချမ်းချမ်းပဲသွားလာလှုပ်ရှားနေတာတော့တွေ့တယ်ဗျဘာမှကျွန်တော်တို့သွားတဲ့နေရာမှာလေလုံခြုံရေးယူပြီးသွားတာလည်းမရှိဘူးကျွန်တော်တို့ဒီမြို့လုပ်ငန်းတွေရွာမှာလုပ်ငန်းလေးတွေလုပ်နေတာတွေစီမံကိန်းလုပ်ငန်းလေးတွေသွားပြီးကြည့်တာပေါ့နော်ဒီတိုင်းပဲပြည်သူတွေရလည်းဟိုမွတ်စလင်အတိုင်းဝိုင်းဆိုလေဒီတိုင်းပဲသွားလာလှုပ်ရှားနေတာတွေရွာတွေမှာတွေ့ပါတယ်ဗျပုံမှန်ပါပဲအကုန်လုံးဘာမှဆိုရင်ကြောင်ကြတဲ့ပုံတွေတော့မရှိပါဘူ
းနေကြားဆောင်တက်တွေကိုအကျန်းဖက်တိုက်ခိုက်ခဲ့ရကနေအစာပြုခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေသကအကျန်းဖက်မှုတွေကြောင့်မွတ်စလင်အတိုင်းဝိုင်း6000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုထွက်ပြေးတင်းရှောင်ခဲ့ရတယ်လို့ကုလသမဂ္ဂကခံမှန်ပြောဆိုထားပါတယ်ဒီဒေသတော်ဝိုင်းမှာစစ်တပ်ကနေမြေရှင်းလင်းရေးတစ်ဆောင်လုံးလှုပ်ဆောင်ခဲ့ပြီးဒေသခွင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာနိုင်ငံတကာအတိုင်းဝိုင်းကဝေဖန်ခဲ့ကြတာပါဒါပေမဲ့လို့ဒီဆွဆွဲမှုတွေဟာချက်ကားပြောဆိုမှုတွေဖြစ်တယ်လို့အစိုးရစုံစမ်းကော်မရှင်အဖွဲ့ဝင်တွေကတုံ့ပြန်ထားပါတယ်ဒါပေမဲ့လည်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ကင်တွယ်မှုနဲ့ပတ်သက်လို့စစ်တပ်ရောရဲတပ်ဖွဲ့ဝင်အတွင်းမှာပါဌာနတွင်းစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမကန်လုပ်မှုတွေအပေါ်မှာတာဝန်ရှိသူတွေကိုရည်ယူသွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်စစ်တပ်နေမြေရှင်းလင်းလှုပ်ဆောင်မှုတွေကိုရပ်တန့်လိုက်ပြီးဖြစ်တယ်လို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကတန်တမန်တွေကိုတွစ်ဆုံပြီးပြောကြားလိုက်တာဟာနိုင်ငံတကာရဲ့ဖိအားကြောင့်လားဆိုတာကိုတော့ဥစောထေကညှင်းဆန်ပါတယ်
နိုင်ငံတကာဝေဖန်မှုတွေနဲ့ပတ်သက်တာကတော့ဒါတပ်မတော်ရဲ့စစ်ဆေးဖွဲ့တာတယ်ဒေတာဖွဲ့ကအဲ့ဒေတာဖွဲ့နဲ့ဆိုင်တဲ့အဖွဲ့ဖွဲ့တာတယ်လူ့ကွန်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒုတိယသမ္မတဦးစီးရဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့တာတယ်ဒါတွေဖွဲ့ပြီးတော့ဆောင်ရွက်နေတယ်ဒါကတော့တပ်မတော်ကနေပြည်တော်ဒေသအခြေအနေပေါ်မူတည်ပြီးတော့အခြေအနေပုံမကောင်းမလာနိုင်တဲ့လာလာနဲ့များကျွန်တော်144ကိုကျုပ်သိမ်းပေးမယ်ဆိုတာပြောထားပြီးသားဖြစ်တယ်
လက်ရှိအချိန်မှာနိုင်ငံတကာရဲ့ဝေဖန်မှုတွေကိုတုံ့ပြန်သွားဖို့ဒုသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဟာအဲ့ဒီဒေတာကိုထပ်မံကွန်ဆင်လေ့လာမှုတွေလုပ်နေပါတယ်။ဒါပေမဲ့လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကတော့အဲ့ဒီဒေတာကိုလွတ်လပ်တဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကိုတွားရောက်စစ်ဆေးခွင့်ပြုဖို့အာဏာပိုင်အဖွဲ့အစည်းတွေကိုတောင်းဆိုထားပါတယ်ခင်ဗျာ
။ကိုထက်အောင်စုံစမ်းတင်ပြခဲ့တာပါရှင်။အခုနိုင်ငံသားအခွင့်အရေးဥပဒေကြမ်းဖက်ကိုအလှည့်ပေးပါစေ။နိုင်ငံသားတဦးချင်းစီရဲ့လူခွင့်ရေးနဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်တွေကိုအာဏာပိုင်တွေဝင်ရောက်ထိပါလို့မရအောင်အကာအကွယ်ပေးမဲ့နိုင်ငံသားများပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ပေးရေးဥပဒေကြမ်းကိုအတည်ပြုနိုင်ဖို့မကြခင်ပြည်ထောင်စုလွှတ်တော်ရဲ့အဆုံးအဖြတ်ရယူတော့မှာဖြစ်ပါတယ်။အရင်စစ်အစိုးရလက်ထက်တုန်းကအတိုက်အခံနှိမ်နင်းရေးလို့အကြောင်းပြပြီးလူတဦးချင်းစီရဲ့လွတ်လပ်ခွင့်တွေကိုမငဲ့ကွက်ဘဲအာဏာပိုင်တွေရဲ့ထင်သလိုဆောင်ရွက်မှုတွေမျိုးထပ်မဖြစ်အောင်အကာအကွယ်ပေးမဲ့ဥပဒေအဖြစ်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကကြိုးဆိုခဲ့ကြပေမဲ့နိုင်ငံတော်လုံခြုံရေးပိုင်းဟာခွက်ဖြစ်မယ်ဆိုပြီးတော့စိုးရိမ်မှုတွေလည်းရှိနေပါတယ်။ VOA သတင်းတောက်မေခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။တချိန်ကစေစိုးရလက်ထက်မှာနိုင်ငံရေးသမားတွေကိုခွင့်ပြုမိတ်တစုံတရာမပါဝင်ဘဲဝင်ဖမ်းတာတွေနောက်ရောက်ခံလိုက်တာတွေကြောင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်နဲ့လုံခြုံမှုကိုကာကွယ်ပေးနိုင်ဖို့အာဏာပိုင်တွေရဲ့မတရားဖိနှိပ်မှုကိုအကာအကွယ်ပေးနိုင်ဖို့ရည်ရွယ်ချက်တွေနဲ့ဒီဥပဒေကြမ်းကိုတင်သွင်းလိုက်တာဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဥပဒေခွင့်ပြုချက်မပါဘဲနေအိမ်ကိုဝင်ရောက်ဖမ်းဆီးတာပစ္စည်းတွေသိမ်းယူတာဖုန်းစာအစရှိတဲ့ဆက်သွယ်ရေးစနစ်ကိုကြားဖြတ်နှာထောင်တာနောက်ရောက်ခံလိုက်တာစတာတွေကိုတင်းတင်းကြပ်ကြပ်ဒီဥပဒေမှာတားမြစ်ထားပါတယ်။ဒီစဲဥပဒေတရက်ရက်ကခွင့်ပြုလိုက်တဲ့ကိစ္စကလွဲရင်တရားရုံးရဲ့ခွင့်ပြုချက်မပါဘဲဘယ်သူ့ကိုမှတရက်ထက်ကျော်လွန်ပြီးချုပ်နှောင်ထားတာမလုပ်ရဘူးလို့လည်းဒီဥပဒေမှာပြဋ္ဌာန်းထားပါတယ်။ဒီလိုတားမြစ်ချက်တွေကိုဖောက်ဖျက်မယ်ဆိုရင်အနည်းဆုံး16လကနေအများဆုံး9နှစ်အထိအပြစ်ပေးနိုင်တဲ့အပြင်ငွေဒဏ်ရ3သိန်းကနေသိန်း30အတွင်းပေးဆောင်ဖို့ပြဋ္ဌာန်းထားပါတယ်။ဒီဥပဒေဟာပြီးခဲ့တဲ့နှစ်စက်တင်ဘာလလောက်ထဲကတင်သွင်းလာတဲ့ဥပဒေကြမ်းတစ်ခုပါ။ဒီဥပဒေပြဋ္ဌာန်းနိုင်ဖို့လွှတ်တော်နှစ်ရက်ဆွေးနွေးခဲ့တာမှာနိုင်ငံလုံးကျုံရေးအတွက်ဒီဥပဒေကိုပြဋ္ဌာန်းဖို့မတင်သေးဘူးလို့လည်းတက်မတော်သားကိုယ်စားလှယ်တွေဘက်ကတင်ပြခဲ့တာတွေရှိခဲ့ပါတယ်။ဒီဥပဒေပြဋ္ဌာန်းတဲ့ရည်ရွယ်ချက်နဲ့နိုင်ငံတော်လုံခြုံရေးအတွက်မပြဋ္ဌာန်းတဲ့ဥပဒေလို့ဝေဖန်မှုတွေရှိနေတဲ့အပေါ်ပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီဝင်ဥက္ကဋ္ဌဦးထွန်းထွန်းဟိန်ကအခုလိုပြောဆိုလိုက်ပါတယ်
။ဘဝရဲ့လုံခြုံမှုကပေါ်တိကလိုယဉ်မှုနဲ့လိုတယ်၊ပစ္စည်းတွေလုံခြုံမှုနဲ့လိုတယ်ပေါ့တမီးလေ။နော်။အဲ့ဒီအတွက်အငယ်တွေအကာအကွယ်တင်းတယ်သူကဆိုအငယ်တွေကဒါကိုကြားရမှာပါ။ရာဇဝမှုကြီးနေတာလို့ဥပမာမြို့စည်းဝါတို့၊ဒါမျိုးကြီးသူတွေရနေပြီးတော့ဟိုစုံစမ်းဖို့စွန့်ပေးထားတဲ့ဥဒီတွေလည်းအများကြီးရှိပါတယ်။အဲဥမှုရေးစေဖို့နောက်ခံလိုက်ရင်လည်းတာမန် ဟိုပြည်သူပြောက်နောက်ခံလိုက်တာမပြူပါဘူးတမီးရဲ့
ဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့လွှတ်တော်နေ့မှာဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့ဒီဥပဒေမှာပါတဲ့စကားအသုံးနှုန်းတွေနဲ့ပတ်သက်လို့လွှတ်တော်နှစ်ခုသဘောထားကွဲလွဲနေတာမို့မကြခင်မှာပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်သွားဖို့ရှိနေပါတယ်။အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်နှစ်ရက်စလုံးမှာဒီဥပဒေချမ်းနဲ့ပတ်သက်ပြီးသဘောထားကွဲလွဲတဲ့အချက်ခုနှစ်ချက်နှိပါရှိနေပါတယ်။ဒီခုနှစ်ချက်နှိပါဟာစကားအထအတူနဲ့အတိတ်ပဲဆိုလိုရင်းလွဲတာသာဖြစ်တယ်လို့ဥပဒေချမ်းကော်မတီဝင်ဦးထွန်းထွန်းဟိန်ကတော့ပြောပါတယ်။ဒီဥပဒေချမ်းပြဋ္ဌာန်းတာနဲ့ပတ်သက်လို့88မျိုးဆက်ចောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုမြအေးကတော့အခုလိုတုံ့တက်လိုက်ပါတယ
်။နိုင်ငံသားတယောက်ရဲ့ဘဝလုံးစုပေါ့နော်လွတ်လပ်ခွင့်ပေါ့ဗျာ။အဒီနှစ်ခုကိုကျွန်တော်မြင်တာကတော့ဗျာဥပဒေပြဋ္ဌာန်းပြီးတော့မှကာဝယ်ပေးတယ်လို့ကျွန်တော်တော့မြင်တယ်လေ။ကျွန်တော်ဒီဝိုင်းလုပ်ငန်းတစ်ခုလို့ဆိုရင်ဒါအကြောင်းပြတဲ့မှာလေကျွန်တော်ထောင်မကြခင်ကတင်းနေတယ်ကျွန်တော်ထောင်ဝန်းလွတ်လာပြီးတစ်နှစ်လောက်ကြာမှကျွန်တော်ပြန်ရပါပြီ။နောက်တစ်ခါနေနေရကြကျွန်တော်တို့ဖောင်းချခံရတဲ့ကိစ္စတွေဒါရီကိုကျွန်တော်ကျင်နာပါဗျာ။ဒီလိုဖြစ်ရလို့ဒီမရှိအောင်တော့နိုင်ငံသားတွေအကာအဝယ်ပေးတယ်လေအကာအဝယ်ပေးတဲ့ဥပဒေပြည့်ဖြစ်တယ်လေလို့ကျွန်တော်မြင်တယ်။ဒီကလုံခြုံရေးကိုအကြောင်းပြပြောပါဥပဒေထဲကျော်လွန်ပြီးတော့မှနိုင်ငံသားခွင့်ရေးကိုပိတ်ပင်တာမျိုးတားဆီးတာမျိုးထုတ်ပြန်တာမျိုးကန့်သတ်တာမျိုးတော့ဖြစ်တယ်လို့ကျွန်တော်မြင်တယ
်။ဒီဥပဒေစံစတင်တင်သွင်းတဲ့အချိန်လွတ်တော်နှစ်ရက်လုံးဆွေးနွေးချိန်မှာတမရတော်ကိုယ်စားလှယ်တွေဘက်ကလုံခြုံရေးခေါင်းစဉ်အောက်ကနေကန့်ကွက်မှုတွေရှိခဲ့ကြပါတယ်။လက်တလုံးမှာဒီဥပဒေကိုနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေနဲ့လူအခွင့်ရေးသမားတွေကတော့ကြိုဆိုလျက်ရှိပါတယ်ရှင်
။မေခပြောပြသွားတာပါရှင်။အခုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးနှစ်ဖွဲ့ရဲ့ပူးတွဲကြေညာချက်ကိုပြောပြပေးပါဦးမယ်။ကရင်မျိုးသားအစည်းအရုံး KNU နဲ့ကချင်လွတ်လပ်ရေးတပ်အဖွဲ့KIO ကဗဟုကော်မတီအဖွဲ့တို့ဟာကချင်ပြည်နယ်လိုင်စာမြို့မှာညီကြရေးကိစ္စတွေအပါအဝင်လက်ရှိနိုင်ငံရေးအခြေအနေတွေကိုဆွေးနွေးခဲ့ကြပြီးပူးရဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲဒီကြေညာချက်မှာနိုင်ငံရေးပြဿနာကိုစီရင်နဲ့မဖြေရှင်းဘူးဆိုတာကိုဂရိကဝေပြုခဲ့ကြပြီးတိုင်းရင်းသားအဖွဲ့အစည်းတွေဟာအကြမ်းဖက်အဖွဲ့တွေမဟုတ်ဘဲငြိမ်းချမ်းရေးလှုပ်ဖော်ကိုင်ဖက်များဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင်
။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်NCA လက်မှတ်ရေးထိုးထားတဲ့ KNU ကရင်မျိုးသားအစည်းအရုံးနဲ့လက်ရှိမြမတက်မတော်နဲ့စီရေးရတင်းမာမှုဖြစ်နေတဲ့ကချင်လွတ်လပ်ရေးအဖွဲ့ KNU တို့ဟာကချင်ပြည်နယ်လိုင်စာမြို့မှာဖေဖော်ဝါရီလ16ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပြီးနှစ်ဖက်ပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါဆွေးနွေးပွဲလုပ်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုစောတာမူလာကအခုလိုပြောပြပါတယ်
ဒီကျင့်ကြံမှာအထူးကမှုကမတူတော့ကျွန်တော်တို့ပြန်လည်ပြီးတော့နားလည်မှုပြန်ပြီးဆောင်မယ်ကျွန်တော်တို့ရင်းနှီးချက်စမှာဘယ်လိုပုံစံပေါ်ရလဲလို့အကြလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့ဒါအတွက်ကျွန်တော်တို့လာကြတာပါခင်ဗျာဒီ
အခုဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ထိုးပြီးတဲ့နောက်မှာပဲအချင်းချင်းပြစ်ခတ်မှုတွေနေမြေဆိုင်ရာအငင်းပွားမှုတွေနဲ့တင်းမာမှုတချို့လည်းရှိနေတာပါဒီအခြေအနေတွေကိုတိုင်းရင်းသားတွေဒန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ခွင့်ရဖို့အတွက်နှိရှေကြစွာလက်နက်ကင်တိုက်ပွဲဆင်နွှဲခဲ့ကြတဲ့အဖွဲ့နှစ်ဖွဲ့ကနေစတင်ပြီးတိုင်းရင်းသားအဖွဲ့တွေညီညွတ်ရေးအတွက်ကြိုးပမ်းမှုတွေလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။တိုင်းရင်းသားအချင်းချင်းကြားမှာအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်သဘောမထားဘဲညီညာရေးအတွက်လော့ဖော်ကင်ဘက်တွေလို့သဘောထားဖို့ကိုလည်းတိုက်တွန်းဆွေးနွေးခဲ့ကြပါတယ်။
ကိုယ်တို့ရဲ့အပေါ်မှာလည်းတရားမပြပေါ်ပြမနေရဲနဲ့ကျွန်တော်တို့ငင်းငယ်ဖြစ်ချင်းပုံမှန်ကောင်းအောင်စောင်းလုပ်ဖို့တည်းကကျွန်တော်တို့ဖြေးနေပါတယ
်လက်ရှိမှာတော့မြမတက်မတော်နဲ့ကချင်ကိုကန့်ပလောင်ရခိုင်မဟာမိတ်တပ်တွေကြားစီရေးရတင်းမာမှုတွေပြင်းထန်လာနေတယ်လို့မွန်ဒေတာဘက်မှလည်းမွန်ပီတက်ပါတီပေါ်တင်းကျပ်မှုတွေနဲ့ပိတ်ပင်မှုတချို့ကြောင့်မြမတက်မတော်နဲ့မွန်ပီတက်ကြားမှာတိုက်ပွဲတွေဖြစ်လာမှာကိုလည်းဒေတာကန်တွေကစိုးရိမ်နေကြတာပါဒါအပြင်ရခိုင်ပြည်နယ်အတွင်းမှာလည်းဒီအပိုင်းတွင်တိုက်ပွဲတချို့ရှိနေသလိုကရင်နယ်မြေအတွင်းမှာလည်း GKBA ခွဲထွက်အဖွဲ့တွေနဲ့နေကြဆောင်တပ်တွေကြားမှာထိတွေ့မှုတချို့ရှိနေတာပါဒါအပြင်ရှမ်းနယ်ပလောင်တို့ရဲ့နေမြေအငင်းပွားမှုဆိုင်ရာတိုက်ပွဲတချို့ဖြစ်ခဲ့ရသလိုကရင်နယ်မွန်ဘက်မှာလည်းနေမြေဆိုင်ရာအငင်းပွားမှုတွေကြောင့်ထိတွေ့မှုတချို့ဖြစ်ခဲ့ရပါတယ်
မအေးအေးမှပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတော်ကိုအလှည့်ပေးပါတော့မယ်မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေသူအမေခွဲအကိုကင်ဂျုံနှန်းကိုမလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာရုတ်တရက်တိုက်ဆုံခဲ့ရမှုနဲ့ပတ်သက်ပြီးဖမ်းဆီးထားသူ3ဦးရှိသွားပါပြီကွာလာလမ်ပူလေဆိပ်မှာလေရင်ဆောင်ဆိုင်နေတဲ့အချိန်လှုပ်ကြံခံရမှုလို့ယူဆထားကြတဲ့ကင်ဂျုံနှန်းရဲ့ရုပ်အလောင်းကိုရဲလှုပ်ထုံလုံနည်းတွေအပြီးမှာမြောက်ကိုရီးယားကိုလွှဲပြောင်းပေးသွားမှာဖြစ်တဲ့အကြောင်းမလေးရှားဘက်ကဒီနေ့ပြောပါတယ်မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့အဖေသူအမေခွဲအကိုလှုပ်ကြံခံရတာလို့ယူဆရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဖမ်းဆီးထားသူ3ယောက်ရှိပြီလို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်အင်ဒိုနီးရှားနိုင်ငံကူးလက်မှတ်ကိုင်ဆောင်သူအသက်25နှစ်အရွယ် CTI ရှာဆိုသူအမျိုးသမီးကိုဒီကနေ့ဖမ်းဆီးတာဖြစ်ပြီး သူ့ကိုဖမ်းနိုင်ဖို့သတင်းပေးသူအမျိုးသားတအုပ်ကိုလည်းရဲကထိန်းသိမ်းထားပါတယ်။မနေ့ဗုဒ္ဓဟူးနေ့တုန်းကတော့ဒီဖြစ်ရပ်နဲ့ဆက်ဆက်ပြီးဗီယက်နမ်နိုင်ငံကူးလက်မှကန်ဆောင်သူဒွန်တီဟွန်းဆိုသူအမျိုးသမီးကိုလည်းဖမ်းဆီးခဲ့တာကြောင့်ဖမ်းဆီးခံရသူ၃ဦးရှိသွားပြီဖြစ်ပါတယ်။ကွာလာလမ်ပူလေးစိတ်မှာလေရင်ဆောင်ဆိုင်နေစဉ်အမျိုးသမီး၂ဦးကအစိတ်ခတ်လုပ်ကြတယ်လို့သတင်းတွေမှာပြောဆိုနေကြတဲ့ကင်ချုံနန်တည်ဆုံးခဲ့ရမှုနဲ့ပတ်သက်ပြီးဒီကနေ့မလေးရှားဒုတိယပြည်ထရေးဝန်ကြီးဇာဟစ်ဟာမီဒီကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ
်။ I think after all the police and
သူ့ရဲ့အလောင်းကိုတော့ရဲနဲ့ဆေးစစ်ချက်တွေပြီးသွားရင်တန်ယုံကနေတဆင့်မြောက်ကိုရီးယားကိုလွှဲပြောင်းပေးသွားမယ်လို့ယူဆရပါတယ်
။မြောက်ကိုရီးယားရဲ့အကြီးအကဲရာထူးကိုဆက်ခံမဲ့သူ့လိုတချင်းကယူဆခံခဲ့ရတဲ့ကင်ချုံနန်ဟာပြည်ပမှာနေထိုင်နေရသူဖြစ်ပါတယ်။သူကနိုင်ငံကူးလက်မှတ်နှစ်ခုကန်ဆောင်ထားတယ်လို့ယူဆတယ်ဆိုပြီးလဲမလေးရှားပြည်ထရေးဒုတိယဝန်ကြီးဇာဟစ်ဟာမီဒီကပြောပါတယ
် Then I think he carries two different identity probably this is
ကင်ဂျုံနန်အနေနဲ့နိုင်ငံကူးလက်မှတ်နှစ်ခုကန်ဆောင်ထားတယ်လို့ယူဆရပါတယ်တစ်ခုကအတုဖြစ်ပြီးတစ်ခုကနိုင်ငံကူးလက်မှတ်အစ်စ်ဖြစ်ပါတယ
်တည်ဆုံးရတဲ့အကြောင်းရင်းကိုသိရဖို့အတွက်ကင်ဂျုံနန်ရဲ့ရုပ်အလောင်းကိုကွာလာလမ်ပူဆေးရုံကိုစစ်ဆေးဖို့ပို့ထားပြီးမဲ့ရင်ခွဲစစ်ဆေးချက်အသေးစိတ်တော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ရွေချက်ရှိရှိသေးချအကွက်ချလှုပ်ကြံခံရတာလို့ယူဆထားသူတူကတော့တောင်ကိုရီးယားနိုင်ငံဒွန်ဂတ်တက္ကသိုလ်မြောက်ကိုရီးယားလေလာရေးဌာနရဲ့ပါမောက်ခကင်ယုံဟွန်ဖြစ်ပါတယ
်။ इवन စကနန်ကျလ်ကူဘူကာနဲဆာ
လက်တော့ထပြီးလှုပ်တာမဟုတ်ပါဘူး။ချိန်တော်ကြခဲ့ကစီစဉ်ထားတဲ့ကိစ္စပါ။ဒီလှုပ်ကြံမှုကဆိုရင်ချိန်တော်ကြအကွက်ချစီစဉ်ခဲ့ပြီးနောက်ကွာလာလမ်ပူမှာစီစဉ်ကိုအကောင့်ထွက်ပေါ်လိုက်တာလို့ယူဆနိုင်ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ရဲ့အကူဖြစ်သူကိုဘာကြောင့်လှုပ်ကြံခဲ့ရသလဲဆိုတဲ့အပေါ်မှာလဲဒွန်ဂတ်တက္ကသိုလ်မြောက်ကိုရီးယားလေလာရေးဌာနရဲ့ပါမောက်ခကင်ယုံဟွန်းကအခုလိုမှတ်ချက်ပေးပါတယ
်။ကင်ဂျုံနမ်이직접ကင်ဂျုံန
ဲ့ကင်ဂျုံနကင်ဂျုံဟွန်းအတွက်တော့တရားချင်းချောက်မှုလို့ကျွန်တော်ကမယူဆပါဘူး။ဒါပေမဲ့ကင်ဂျုံဟွန်းရဲ့နောက်နှစ်20 30လောက်ထိအာနာဆက်လက်ထင်းသိမ်းရေးမှာတော့အတားအဆီးတစ်ခုဖြစ်နေတယ်လို့ထင်ပါတယ်။ရေရှည်စီမံကိန်းကိုချင်းချောက်နိုင်တဲ့သူကိုရှင်းပြဖို့ကင်ဂျုံဟွန်းအနေနဲ့တရားရိုက်တာမဟုတ်လဲတပတ်လနဲ့ညွှန်ကြားကောင်းညွှန်ကြားနိုင်ခဲ့ရရှိပါတယ်။နောက်ထပ်ဖြစ်နိုင်ခြေတစ်ခုကတော့မြောက်ကိုရီးယားအာဏာရအတိုင်းဝန်ကြားကင်ဂျုံဟွန်းအပေါ်တစ္ဆာရှိမှုကိုအပြိုင်ဆိုင်ပြသလိုသူတွေကကင်ဂျုံနန်းကိုမလိုလားဘူးဆိုတာကိုတသက်ပြသတဲ့အချက်ဆိုတာကိုလည်းပြစ်ပယ်ထားလို့တော့မရပါဘူး
။ကင်ဂျုံနန်းဟာကွယ်လွန်သူမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီရဲ့သားကြီးဖြစ်ပြီးလက်ရှိမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်နဲ့ဖေအီဒူမအီခွဲအကိုတော်ဆက်ပါတယ်။တရုတ်အစိုးရအုပ်ချုပ်တဲ့မကာအိုကျွန်းမှာနေထိုင်သူဖြစ်ပြီးပြီးခဲ့တဲ့တနင်္လာနေ့ကမကာအိုကိုပြန်ဖို့ကွာလာလမ်ပူလေးစိတ်မှာစောင့်ဆိုင်းနေခဲ့တာဖြစ်ပါတယ်။မကာအိုကျွန်းဆယ်တိုင်ပကျွန်းပေါ်ကအိုရှင်ဂါရင်အရာမှာကွယ်လွန်သူကင်ချုံနန်းရဲ့မိသားစုအခုထက်ထိနေထိုင်နေကြတယ်လို့အရာမှာနေထိုင်သူတဦးနဲ့လုံခြုံရေးဝန်ထမ်းတဦးရဲ့အပြောကိုကိုးကားပြီး Reuters သတင်းကရေးပါတယ်။မနေ့ဗုဒ္ဓဟူးနေ့နှောင်းပိုင်းမှာတော့ဒီအင်ယာအနီးမှာရဲကား၄စင်းနဲ့လက်နက်ကန်ရဲဝင်နှန်းတရာစင်းလောက်နေရာယူထားတယ်လို့လည်းဖော်ပြထားပါတယ်။ကင်ဂျုံနန်နဲ့သူ့မိသားစုအရေးကိုအနီးကပ်စောင့်ကြည့်နေတယ်လို့လည်းမကာအိုအာနာပိုင်တို့ကကြေညာချက်ထုတ်ပါတယ်။တည်ဆုံးသူကင်ဂျုံနန်ဟာဆွစ်ဇာလန်မှာပညာသင်ကြားခဲ့သူဖြစ်ပြီးတချိန်လုံးကတော့ဖခင်ဖြစ်သူကင်ဂျုံအီရဲ့အရက်အရာကိုဆက်ခံမဲ့သူအဖြစ်သတင်းထွက်ခဲ့ပါတယ်။ဒါပေမဲ့2000တခုနှစ်ကတိုကျိုဒစ္စနီလန်ကိုသွားဖို့နိုင်ငံကူးလက်မှတ်အတုကိုသုံးပြီးဂျပန်နိုင်ငံတဲ့ဝင်ခွင့်ရအောင်စူးစမ်းခဲ့တဲ့အတွက်ဖခင်ဖြစ်သူကင်ဂျုံအီစိတ်ဆိုးခဲ့ပြီးခေါင်းဆောင်နေရာဆက်ခံခွင့်ရမယ်အလားအလာပျောက်ွယ်ခဲ့ရသူဖြစ်ပါတယ်ရှင်
။မတင်ကီထိုက်ပြပြသွားတာပါရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOE မြန်မာပိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ16ရက်ကြာတာပြည်နေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေနဲ့အရင်ဆုံးကြက်မရေးအစီအစဉ်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
တိုင်းရင်းသားလူမျိုးတွေ135မြို့တောင်မှဒီလို SRU ဆိုင်နိုင်ငံမရှိသေးတဲ့အခါမှာအဲဒါမဟုတ်တဲ့နိုင်ငံသားလည်းမဟုတ်သေးတဲ့လူတွေပေါ်မှာဒီလိုအခွင့်အရေးပြည့်နေချင်အပြင်ဒီလူတွေကိုအပြစ်မှတ်ပြုရ
ရခိုင်ပြည်နယ်အတွင်းမေယူ FN ထုတ်လွှင့်မှုကိုရပ်တန့်ပေးဖို့ရခိုင်တိုင်းရင်းသားတွေရဲ့စန္ဒဖော်ထုတ်မှုအကြောင်းနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်ကိုနားဆင်ကြရမှာပါအဲလိုစီစဉ်နေတဲ့အခါမှာအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့အရက်ဆွဲခြင်းအကြောင်းကိုတင်ပြပေးထားပါတယ်အရက်ကိုစိတ်အပန်းဖြေဖို့တောက်ရင်ဆွဲသွားတဲ့သူတွေမြန်မာနိုင်ငံမှာများလာနေတဲ့အကြောင်းကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။အရက်ဆွဲရတဲ့အကြောင်းရင်းနဲ့မဆွဲအောင်ကာကွယ်နည်းတွေအရက်ဆွဲလာပြီလားဆိုတာကြိုတင်သိနိုင်တဲ့နည်းနဲ့အရက်ရဲ့ဆိုးကျိုးမခံစားရအောင်ဘယ်လိုနည်းနဲ့အရက်ဖြတ်သင့်တယ်လဲဒီအကြောင်းတွေကိုအထွေထွေသမားတော်ကြီးဒေါက်တာမင်းဆိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคตมารอจีดร.มินซูครับเนี่ยကျွန်တော်တို့ဒီအရက်ဆွဲတဲ့အနေထားကမြန်မာနိုင်ငံမှာဖြစ်နေတဲ့အနေထားဘယ်လိုရှိလဲဆရာကြီ
းအရက်ကတော့ပါဆွဲတဲ့အနေတင်ရှိတာအဲ့လိုအရက်တော့တဲ့အခါမှာဆိုလို့ရှင်တော့ရင်ဝူးချင်းရတာနဲ့တူဖိလက်ပေါ်ပါပြောရှင်အဆောက်အအုံနဲ့တွေ့ကြအောင်တော့တောက်ကြတာအဲ့လိုတောင်းရင်းတောင်းရင်းကနေပြီးတော့တစ်ခွက်ပြီးတစ်ခွက်နဲ့ဆက်တိုက်ဆက်တိုက်တောက်လာပြီးဆွဲလမ်းမှုတန်ကြာဝေဩကအထက်မှာဆက်ဆင်းပြီးတော့အရက်ကကျေကျေနေဖြစ်သွားတဲ့လူတွေလည်းရှိပါတယ်
ဟုတ်ကဲ့ဆရာကြီးအရက်ကဘာကြောင့်အခုလိုဆွဲသွားတာလဲဆရာကြီး
အဓိကအကြောင်းကရက်တော့တဲ့သူကိုယ်တိုင်လိုပဲပြောလို့ရမှာပေါ့နော်သူကပထမတောက်ကြည့်လိုက်တယ်အပြောသဘောမျိုးတောက်တာမျိုးမဖြစ်စေချင်တောက်တာမျိုးပန်းနေစပြီးကိုယ့်ရဲ့စိတ်ကိုလိုတိုင်းမိရနဲ့စပြီးတော့မထင်နိုင်မထင်နိုင်ချင်အရက်ကိုဆွဲလမ်းပတ်ကြရဆရာပေါ့ဒါမှမဟုတ်တချို့ကရုပ်ဗီဇအရအရက်ကိုသိခိုက်ဆွဲလမ်းပတ်တဲ့လူတွေရှိပါတယ်အဲ့လိုပုံပုံမျိုးဆိုလို့ရှိရင်တော့အရက်တခါဝင်လိုက်တာနဲ့ဆက်မရအောင်တစ်လုံးဆွဲလမ်းသွားကြတဲ့လူတွေရှိပါတယ်။တချို့ကကြတော့တကယ်တော့မှလူရင်းဆက်နေလို့သဘောရမြင်ရှိတဲ့အတွက်ကြောင့်လို့တကယ်ထောက်တာလည်းရှိပါတယ်။အောက်ပေါင်းကျင်စိတ်ဆော်မှုအဲ့ဒါပါလို့ဆိုအရက်ကအလိုတကူရရှိနေမယ်။အောက်ရက်နဲ့ဧကန်နဲ့ဒီညစာစာပွဲတို့အဲ့ဒါတွေမကြခဏတယောက်နေတယ်။နောက်ကိုယ့်ရဲ့မိသားစုရေကိစ္စအစဉ်အပြေစိတ်ဖြည်စင်းမှုများတယ်။အဲ့လိုလူတွေကလည်းတကယ်ပေါင်းရနေစလားပါကြပါတော့တချို့ကတော့ရက်တော့ဖို့အတွက်အချင်းရနေအခုဒီနေ့တော့တခုကြီးတခါကသမားတွေပါလေဒီကစလန်သွားတက်ကြတာကိုသိရှိရပါတ
ယ်ဟုတ်ကဲ့ဆရာဒီအရက်ကိုမဆွဲအောင်ပေါ့ဆရာနော်ဘလူမျိုးကာကွယ်နိုင်မလဲဆရာ
ကြီးဒီတခါအရက်တော့ထပ်ဖို့အတွက်ကတော့တော့ပါတယ်အဲ့တော့ကိုယ်စိတ်ကိုယ်မထင်နိုင်ဘူးထင်လို့ရှိရင်တော့အရက်ကိုလုံးဝမစမိအောင်တော့ကိစ္စရမှာပေါ့ဥပမာပြင်ညစာဆောက်ဖို့ပါတယ်သွားမယ်ဆိုရင်အတတ်နိုင်ဆုံးဒီကမတော်တာမျိုးလို့နောက်ဒီကိုကြီးတကာကကိုပိုင်းချင်းရှိနေတဲ့အခါမှာအပန်းချီတဲ့အခါမှာမအားကစားလုပ်တာသဖတ်ဝါသနာဝတ္ထုသဖတ်တာသူချင်းနောက်ဆောင်တဲ့လူကသူချင်းနဲ့စိတ်ဖြေတာအဲ့ဒါမျိုးတွေကိုအစားလုပ်နေတော့ကောင်းတာပေါ့နောက်သူတို့ကြအရတော့တက်ဖို့ကလည်းအရေးကြီးပါတယ်ဟိုအရက်ကိုလုံးဝမတော်ပြန်နေနိုင်ဘူးဆိုလို့ရှိရင်အဲ့တော့အရက်ကိုသူတို့ကြတောက်တယ်ဆိုတာမှာတောက်တဲ့သူရဲ့ရင်းနှီးချက်တွေထိခိုက်ကြစားမှုမရှိအောင်အခုတိထားတဲ့အလုပ်တော်ရုပ်တရားတွေကိုမထိခိုက်အောင်နောက်ကျန်းမာရေးလူမှုရေးစီပွားရေးပြဿနာများမဖြစ်ပါအောင်ဖြည့်ဖြည့်ပြီးတော့တောက်တာတော့အရေးစနစ်ကတောက်တုံပြန်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီကာကွယ်တဲ့ဂျာကပဲဖြစ်ဖြစ်မကာကွယ်မိခဲ့လူပဲဖြစ်ပေါ်ဆရာနော်အရေးဆွဲလာပြီဆိုလို့ရှိရင်ဘယ်လိုသိနိုင်မလဲဆရာ
သူကတောက်တဲ့အခါကျရင်ငါကြီးမဆွဲပါဘူးကွာဆိုပြီးတော့အမြဲတမ်းစိတ်ကရှိတတ်ကြတယ်ဒါမှမဟုတ်လည်းပဲအရေးဆွဲပြီလို့ဒီခါမှာသတ်မှတ်မယ်ဆိုတဲ့အခါကျရင်သိချင်နေရတော့ရက်တော့တဲ့သူကိုယ်တိုင်ရက်ကိုအချိန်စနဲ့စဉ်းစားနေမတော့နိုင်တော့ဥပမာမနေ့မိုးလေးနေ့ကနေစပြီးတော့ဒီနှလုံးပုံကရက်ဆက်တော့နေဒီနေ့ကရက်တော့နေဆိုလို့ရှိရင်ရက်စဉ်းနေပြီလို့ပြောလို့ရပါတယ်နောက်တကယ်စူးစူးတွေကိုနားနဲ့သဘောပေါက်ပြီမယ်လို့လည်းပဲရက်တော့တာကိုမဆုံးလို့နိုင်နောက်ရက်တော့တဲ့ခါမှာဒီနှလုံးကတော့တဲ့ပုံစံမျိုးနဲ့မတူဘဲကြောင်းနေသွားအခုမှဒီအပေါင်းသင်းများနဲ့ဆိုမှရက်တော့ပြင်မလို့လည်းပဲအပိုင်းမှာကိုတျော်လေးရှိမယ်လို့လည်းပဲအဲ့ကျောက်တော့တဲ့အခါဆိုလို့ရှိရင်ရက်ပမာဏများများများများစွာတောက်လာတယ်ဆိုလို့ရှိရင်တော့ဒီကဲစဉ်းနေပြီလို့အမြင်သမှတ်လေးရမှာ။နောက်ရက်တော့ချိန်ရောက်ပြီးတော့ဒီကဲမတောက်လို့ချက်ကတော့ငင်းဖြစ်လာ။ဒီကဲတောက်လိုက် တာသွားတယ်။နောက်ဒီကူဆက်လိုက်ကြည့်တော့လည်းပဲပြန်ပြီးတော့တော်တော်နည်းကြီးဆိုလို့ရှိရင်တော့အဲ့လိုကတော့ပြင်းနေရဆွဲနေပြီလို့သတ်မှတ်လို့ရတ
ယ်။ဟုတ်ကဲ့ဆရာ။အခုလိုဒီအရက်ဆွဲတဲ့လက္ခဏာတွေကိုလည်းသိလာပြီဆိုလို့ရှိရင်ဆရာကြီးဒီနောက်ဆက်တွဲတွေမဖြစ်အောင်ပေါ့နော်။ဘယ်လိုမျိုးအရက်ကိုဖျက်တဲ့လဲဆရာ
။ရက်ကတော့ဒုတိယဆက်လိုက်လို့ရှိရင်တော့အနည်းရှိတတ်တယ်။ရက်ကိုတစ်နေ့တကျဆက်ဖို့လိုတာပေါ့နော်။ဒီနားလေတက်ကြတဲ့ဆရာဝန်နဲ့ဒီကစားဝင်နေတဲ့အကူအညီရပြီးတော့စနေကြဆက်ဖို့လိုပါအဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်ရုပ်ရည်ဆက်နိုင်ကတုံရင်ဖြစ်မယ်ပြုတ်မယ်အမ်းမယ်အများကအိတ်မကြော်တာတွေဖြစ်မယ်ကြောင်ချစားဖြစ်မယ်ခေောင်ထင်မပုံရည်တွေနေမယ်ကြောင်ထင်မအတန်တွေကြားရမယ်ခေောင်ထင်မအခိတိတွေခံစားရမယ်ဒီခြေစည်းတွေပြန်လာမယ်ရှင်တုံမောပန့်မယ်အပေါ်ယူပြန်ဆိုတက်လာတဲ့ချက်တော့ဆက်မတင်ဘူးဆိုလို့ရှိရင်တတိလိမိရောပြီးတော့ရုပ်ရည်အထက်ဆုံးချုပ်သွားနိုင်မှာဒါကြောင့်လူတွေကြတော့ဒီလိုဒီပြချက်နဲ့ရဲချောင်ချောင်နေလို့ခေါ်တာပေါ့ဒေါသထက်လို့တောင်းကျင်းသူတွေကိုတန်ပြူတယ်ဒီလိုကိုယ့်ကိုတက်တည်တာမျိုးဒီဖြစ်နိုင်ပါ
ဟုတ်ကဲ့ဆရာတကယ်လို့များဒီအရက်ကိုမဖြတ်နိုင်ခဲ့ရင်ဘယ်လိုမျိုးဒီနောက်ဆက်တွဲဆိုးကျိုးတွေဖြစ်နိုင်လဲဆရာ
ဘုခနာကျမ်းမင်းနဲ့ပတ်သက်ရင်တော့အဓိကအသေးခြောက်တဲ့ဒီကိစ္စတွေအဲကြောင့်လဲဆိုတော့သောသမျှအရက်ကိုအသေးကတောင်းရင်ဖြစ်ခဲ့ပြီးနေရလို့ပဲဖြစ်ပါတယ်ဟုတ်နှလုံးရောဂါဖြစ်နိုင်တယ်ကိုယ်လက်ကျက်သားတွေအာနေရရောဂါဖြစ်နိုင်တယ်အော်ရဲ့ဒီဘက်တော့တဲ့အခါကျရင်ဒီကခမင်းမိခမင်းတော့တက်ကြတယ်အစာအာဟာရချုပ်တဲ့ယောဂါတွေဖြစ်နေတယ်အထူးသဖြင့်တော့ကတမင်ပြပန်းချုပ်တဲ့ယောဂါတွေဖြစ်နေပါတယ်ဒီပြေလိုယောဂါအော်လင်ငန်းချက်တဲ့ယောဂါတွေဖြစ်တယ်ပြီးတော့ရဲ့တော့တဲ့အခါကျတော့ကိုယ်ခန္ဓာဆက်နေကလည်းကြာဆင်းတယ်ဒီဒီယောဂါအပေါင်းကြီးကိုယ်ဆက်ယောဂါတွေဖြစ်ပေါ်နေတာအတချို့စင်စာတွေလည်းပဲရဲ့လုံချုံတော့တာနဲ့ဆက်ဆက်ဒီလိုအတဲကံသာ
ဟုတ်ကဲ့ဆရာစိတ်ပိုင်းဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်လို့ရော
စိတ်ကစင်းတဲ့ယောဂါတွေဖြစ်တတ်တယ်။ဒါမှတ်ဉာဏ်ရဲ့ခြေရင်းပေါ်တက်တခြားသူ့ပေါ်မှာသံရလုံခဲ့တာတွေနောက်ပို့ပြီးတော့အခြေအနေဆိုးလာလို့ရှိရင်ကိုယ်ကိုတက်တည်တဲ့အထိဖြစ်ပါနိုင်ပါတယ်။နောက်ရက်တော့ပြီးတော့စိတ်ကံဖြစ်နေစိတ်ကံရရှိနေစိတ်ဆိုးလာတော့ရက်တော့ပြီးမတော်ဆိုင်ကြီးစီးစင်မတော်ရင်လေးပေါင်းကြတယ်။မတော်ဆာထိခိုက်မှုတွေဖြစ်ပြီးပတ်သက်ဆုံးဆုံးတာတွေဖြစ်တတ်ပါ
ဟုတ်ကဲ့လူမှုစီးပွားဆိုင်ရာဒီနောက်ဆက်တွဲဆိုးကျိုးတွေရော
ဒီလိုဆိုလို့ရှိရင်ခုအတမေဝန်ကျောင်းလို့ကိုစိတ်မနစ်စာမလုပ်နိုင်တော့ဆန်းဆန်းရေးချဆင်းနေအလုပ်ခွန်မစီမပြေဖြစ်နေတော့အလုပ်ထုတ်ခံရတာမျိုးတွေရှိနေတော့စီးပွားရေးလည်းချဆင်းတာတွေရှိနေဒီလိုရဲ့အတွက်လည်းချင်းကုန်ဝေကုန်ဖြစ်တဲ့အတွက်ကြောင့်မလို့စိတ်ရည်တွေနဲ့နိုင်ပါတယ်ပြီးတော့လူမှုပေါင်းတဲ့ဆက်ဆံရေးမှာဆိုလို့အင်အားကြီးစိတ်မပြေတာတို့နောက်ခံရတော့တာဖြစ်တာပြီးတော့လူတက်တာတွေဖြစ်ပွားနိုင်ပါအဲ့တော့သူတွေမကောက်ဘူးတောင်းကျင်းမှာရှိတဲ့လူများလည်းဒုက္ခအောင်းဆုံးနဲ့ဉာဏ်ကြုံရနိုင်ရပါသူတစ်ဖြစ်တမိသားစုထဲမှာဒီဆွေးနေတဲ့လူအနောင်စီဖောက်ရင်တူရှိမယ်ဆိုလို့ရှိရင်တမိသားစုလုံးလူလုံးမလားဖြစ်ကြတာတောင်းကျင်းမှာသိနေရပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးခန္ဓာကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးနှာစင်နိုင်ပါရဲ့ရှင်။မြန်မာရေးသုံးသက်ချက်ကိုမထုတ်လွှင့်ခဲ့စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်။အားရှင်များရှင်။နိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေရဲ့ပြဋ္ဌာန်းနိုင်မှုလွတ်တော်မှာကြိုးပမ်းနေပါရယ်။အာဏာပိုင်တွေကစောင့်ကြည့်တာ၊နောက်ရောက်ခံတာ၊ဖမ်းတာ၊စီးတာ၊ရှာဖွေတာတွေကြောင့်နိုင်ငံသားတွေရဲ့လူခွင့်ရေးထိခိုက်မဲ့အခြေအနေကိုကာကွယ်ဖို့ရည်ရွယ်ထားတာဖြစ်ပေမဲ့လုံခြုံရေးတာဝန်တွေမှာထိခိုက်နိုင်တယ်လို့ကန့်ကွက်တာတွေလည်းရှိပါတယ်။ပုဂ္ဂလိကလွတ်လပ်ခွင့်နဲ့နိုင်ငံလုံခြုံရေးဘာကိုဦးစားပေးသင့်တယ်လဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-994ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အခါမှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းဖတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ဒီအမေရိကန်တန်ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။
လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့ပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေရဲ့အစည်းအဝေးခန်းစားကို NLD အစိုးရလက်မခံနိုင်လို့အငင်းပွားနေရပုံကိုဦးအောင်ခင်ကတုံ့တက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့တူတင်ပြထားပါတယ်ရှင်
ဝေါ်ဆာစုကြည်ခေါင်းဆောင်နဲ့ NLD အစိုးရတက်လာပြီမဲ့လူအခွင့်ရေးအခြေအနေဟာကောင်းမွန်လာတာမဟုတ်ဘူးလို့လူအခွင့်ရေးအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂကသုံးသပ်ပါတယ်။အရင်အစိုးရဟောင်းတွေထားခဲ့တဲ့အငွေစိုးကိုဆက်ခံရရှိတဲ့ NLD အစိုးရဟာမနိုင်တဲ့ဝင်ကိုထားရတယ်လို့ဖြစ်နေပါတယ်။လူအခွင့်ရေးအများဆုံးချိုးဖျက်တဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆိုင်ရေးရာဝန်ကြီးဌာနတွေအပေါ် NLD အစိုးရဩဇာမညောင်းတာကိုထောက်ပြကြပါတယ်2016မှာလူအခွင့်ရေးချိုးဖျက်မှုတိကျတာများလာတယ်လို့ပြည်တွင်းအရတားအဖွဲ့73ဖွဲ့ပါဝင်တဲ့လူအခွင့်ရေးမှတ်တမ်းခွင့်ရကလည်း February 10ရက်နေ့တုန်းအစိုးရခန်းစာမှာဖော်ပြပါတယ် Human Rights Watch လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အောက်တိုဘာ31ရက်နေ့တုန်းအစိုးရခန်းစာကိုတော့တမရယုံကညှင်းဆူထားပြီးဖြစ်ပါတယ်ဒါပေမဲ့လုံးလုံးစေအငင်းပွားနေရတာကကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးယုံရဲ့ရဘီလာ3ရက်နေ့ထုတ် 53 မျက်နှာ flash report ရုပ်ချင်းအစီရင်ခံစာဖြစ်ပါတယ်ဒေါ်စန်းစုကြည်ကတယ်လီဖုန်းဆက်ပြီးတုံ့ပြန်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့သတင်းထုတ်ပြန်ပြီးရှင်းလင်းတာမျိုးလည်းလုပ်ပါတယ
်ရခိုင်ပြည်နယ်တည်ငြိမ်အေဂျင့်ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီမှာဒေါ်စုဥက္ကဋ္ဌဖြစ်ပြီး၄လကျော်မှာရခိုင်ပြည်နယ်မြောက်ပိုင်းကိုမူဆလင်နဲ့နှက်ကင်တစုကဝန်တိုက်လို့ဝန်ထမ်းအချို့တည်ဆုံးပါတယ်ဗမာအစိုးရဘက်ကတုံ့ပြန်တဲ့အခါမှာဘင်္ဂလီရိုဟင်ဂျာများပြားဘင်္ဂလားဒေ့ရှ်ဘက်မှဝင်ရောက်ခိုလုံကြပါတယ်2016အောက်တိုဘာ9ရက်ကစပြီးဘင်္ဂလားဒေ့ရှ်ကိုဝင်ရောက်လာသူ200ကျော်ကိုကုလသမဂ္ဂဒုက္ခသည်ယုံကအဖွဲ့ဝင်4ဦးက2019ဇန်နဝါရီလမှာတွေ့ဆုံမေးမြန်းပြီးဖေဖော်ဝါရီ3ရက်မှာအစီရင်ခံစာထုတ်ပါတယ်ဝင်ရောက်ခိုလုံသူ66000ရှိမယ်လို့ခန့်မှန်းတဲ့အထက်က200ကျော်ကိုရွေးပြီးမေးမြန်းပါတယ်ဂျိုဒူးကရိုက်တဲ့တပ်ပုံ Amnesty လူအခွင့်ရေးအဖွဲ့လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့နဲ့တခြားကုလအစိုးရခန်းစာကိုကိုးကားတယ်လို့ဆိုပါတယ
်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့လူဒတ်မှုမဒိမှုလူရဲ့ဖြစ်စည်းမှုနဲ့အခြားအကြမ်းဖက်မှုတွေကိုတွဲဆုံမေးမြန်းသူ200ကျော်ကတက်သေးထွက်ဆိုတာဖြစ်ပါတယ်မွတ်စလင်လက်နက်ကိုင်တစုရဲ့တိုက်ခိုက်မှုကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်10ဦးတေဆုံးတာကိုအကြောင်းပြပြီးအစိုးရတပ်ကနည်းမြေရှင်းလင်းရေးလုပ်ပါတယ်ဒီကိစ္စကိုကုလသမဂ္ဂလူအခွင့်ရေးယူကဝေဖန်တဲ့အခါဒုသမရဥမြင့်ဆွေဦးဆောင်တဲ့စုံစမ်းရေးကော်မတီကိုဒီဇင်ဘာ1ရက်နေ့မှာဖွဲ့စည်းပြီးရက်ပေါင်း60အတွင်းအစိုးရခန်းစာထုတ်ပြန်မှုတာဝန်ပေးထားပြီးမြင့်ဝတရားပြက်ကွက်သွားပါတယ်။ဒီတော့အတွင်းကုလသမဂ္ဂဒုက္ခသည်ယုံကအမှုတမ်း4ဦးဟာဇန်နဝါရီလ10ရက်က23ရက်အထိ16ရက်ကွင်းစင်းလေးလာပြီး10ရက်အတွင်းမှာရုပ်ချင်းအစိုးရခန်းစာထုတ်ပြန်နိုင်ပါတယ်။
မြန်မာအစိုးရစုံစမ်းရေးကော်မရှင်ရက်60အတွင်းမလုပ်နိုင်လို့တက်တန်းထပ်တိုးပေးရတဲ့ကိစ္စကိုကုလသမဂ္ဂအဖွဲ့က26ရက်အတွင်းစုံစမ်းလေ့လာပြီးရုပ်ကြီးအစီရင်ခံစာထုတ်ပြန်တာကိုအစိုးရစုံစမ်းရေးကော်မရှင်ကစစ်ဆေးနေတယ်လို့ဖေဖော်ဝါရီလ10ရက်နေ့ထုတ်နိုင်ငံခြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ချက်ကဖော်ပြပါတယ်။စွပ်စွဲတဲ့အတိုင်းပြစ်မှုကျူးလွန်တဲ့အထောက်အထားအခိုင်အမာရှိတယ်ဆိုရင်အရေးယူမယ်လို့ဖော်ပြပါတယ်။ဘင်္ဂလီရိုဟင်ဂျာ200ကျော်ရဲ့တက်တေထွက်ချက်အသေးစိတ်ကိုဖော်ပြတဲ့ကုလသမဂ္ဂရုပ်ကြီးအစီရင်ခံစာကို NLD အစိုးရလက်မခံနိုင်ဘူးဆိုတာကိုတော်ဝိုက်တဲ့နီးနဲ့အကြောင်းပြန်လိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလ5ရက်နေ့ကဒါကာမြို့မှာကျင်းပတဲ့စီဝေးမှာလည်းမြန်မာကိုယ်စားလှယ်ကလက်မခံနိုင်ကြောင်းညင်းဆိုခဲ့ပါတယ်
။ဘင်္ဂလီရိုဟင်ဂျာကိစ္စမှာဝါဒပြန်လုပ်ကြံတဲ့သတင်းနဲ့သတင်းမှားတွေရဲ့ဒဏ်ကိုဗမာအစိုးရခံနေရတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကဆိုပါတယ်။ရိုဟင်ဂျာကိစ္စကိုနိုင်ငံခြားစာနယ်ဇင်းအချို့ကထင်သလိုလုပ်ကြံပုံကြီးချေတာရှိတယ်လို့ပြပရောက်ရိုဟင်ဂျာကလည်းတစ်ဖက်သားထိုးနဲ့တိုက်ခိုက်ရေးသားတာတွေရှိပါလေ။ဒါပေမဲ့အစိုးရဟာကိုလုံးဆရာရှိတာတွေကိုတိုက်ခါရှိရှိလုပ်ကင်ပြီးအချိန်မီအစိုးရခန်းစာထုတ်နိုင်ရင်ဝါဒပြန်တာတွေကိုဂရုစိုက်စရာမလိုပါဘူး။တလို့မလုပ်နိုင်မဲ့သူများရေးတဲ့အစိုးရခန်းစာကိုအမြဲတမ်းညှင်းဆုံနေရတဲ့အဆင့်ကမတက်နိုင်ရင်ကြားလေယုံရခက်လေဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂကိုယ်စားလှယ်ရန်ဟီလီကဇန်နဝါရီလ20ရက်နေ့ကမှတ်ချက်ချသွားပါလေ။ဒုသမရအုံမြင့်ဆွေခေါင်းဆောင်နဲ့စုံစမ်းရေးမစ်ရှင်နဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့စုံစမ်းမှုတွေဟာထွက်ပြီးသားအစီရင်ခံစာတွေကိုတုံ့ပြန်မှုသာယူရတာမို့အပြည်ပြည်ဆိုင်ရာကယုံကြည်ပါမလားဆိုတာတန်လျာရှိစရာဖြစ်နေပါတယ်။ပြည်ကြားလွတ်လပ်ပြီးသိက္ခာရှိတဲ့ကော်မရှင်ကသာဓမ္မဒိဋ္ဌံကြကြစုံစမ်းစစ်ဆေးနိုင်လိမ့်မယ်လို့ယူဆကြပါတယ်။ Bengali Lunya Pyatanaha, Pile Naimu, Nini Dada, a Sien Kaza Yere Kisa Madao, a Chi Ichi, and Yimpuan Yabare Kamiya.
ဟုတ်ကဲ့မြန်မာရေးတုံးသက်ချက်ကိုခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်ဗီဒီယိုအမေရိကန်အတန်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရပါတော့မယ်ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသ စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တိုင်းနာအဖွဲ့တွေအနေနဲ့တနိုင်ငံလို့အပြစ်ခတ်ရစေးရေး NCA စာချုပ်မှာလက်မှတ်ရေးထိုးဖို့နိုင်ငံတော်အတိုင်းအမြင်ကတော့အောင်ဆန်းစုကြည်ကနေတိုက်တွန်းပြောဆိုခဲ့ပါတယ်။တံဖြူစရဲ့ဖျားသုံးစုလမ်းမပေါ်မှာရှိတဲ့မွန်ပြည်သက်ပါတီအောက်ခွန်ဂိတ်နှစ်ခုကိုအစိုးရတပ်မတော်ကနေဝင်ရောက်သိမ်းပိုက်ခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရဘက်ကပြန်လည်ခွင့်ပြုလိုက်တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်သွားမှာပါနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကနေတိုင်းရင်းသားအဖွဲ့တွေအနေနဲ့မိမိကိုမိမိယုံကြည်မှုအပြည့်နဲ့တနိုင်ငံလုံးအပြည့်ခတ်ရစေးရေး NCA စာချုပ်လက်မှတ်ရေးထိုးပြီး27ရာစုပင်လုံညီလာခံဒုတိယအကြိမ်မှာပါဝင်လာဖို့ရှမ်းပြည်တောင်ပိုင်းပင်လုံမြို့မှာ290ပြည့်ပြည်ထောင်စုနေအခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကလက်နက်ကင်အားလုံးမိမိကိုမိမိအပြစ်ရစာချုပ်လက်မှတ်ထိုးဖို့ပြောဆိုတိုက်တွန်းနေပေမဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့အားလုံးတစ်ဖက်မှခြံလက်တာမရှိဘဲအားလုံးပါဝင်ဖို့လိုအပ်တယ်လို့တိုင်းရင်းသားခေါင်းဆောင်များဘက်ကပြောပါတယ်တပ်မတော်ကထိုးစစ်ဆင်နေတဲ့၍တောင်တန်းဒေသတိုင်းရင်းသားခေါင်းဆောင်တွေနဲ့ဗိုလ်ချုပ်အောင်ဆန်းတို့သဘောတူလက်မှတ်ရေးထိုးခဲ့တဲ့1948ပင်လုံစာချုပ်ကိုအကောင်အထည်မဖော်နိုင်တဲ့၍စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုပေါ်ဆောင်နိုင်မှာမဟုတ်ဘူးလို့ပြည်ထောင်စုနဲ့ငြိမ်းချမ်းရေးစကဝိုင်းမှာထူးဖိတ်ကြားခံရတဲ့ရှမ်းလူငယ်ကောင်းဆောင်ဆိုင်းအောင်မြင့်ဦးကပြောပါတယ်
။တံမြူစရဖျားသုံးစုလမ်းမအပေါ်မှာရှိတဲ့မွန်ပြည်တပ်ပါတီရဲ့အကောက်ခွန်ဂိတ်တစ်ခုကိုဖေဖော်ဝါရီလ14ရက်နေ့ကအစိုးရတပ်မတော်ကနေဝင်ရောက်သိမ်းပိုက်လိုက်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။မွန်ပြည်တပ်ပါတီရဲ့အကောက်ခွန်ဂိတ်ဖြစ်တဲ့ဖျားသုံးစုအနီးရှိတဲ့ဖျားကုန်းနဲ့တံမြူစရမြို့နယ်ဇင်းနပင်ဂိတ်ကိုသိမ်းယူလိုက်ပြီးလောလောဆယ်မွန်ပြည်တပ်ပါတီဘက်ကတတ်ဆုတ်ထားတယ်လို့သိရပါတယ်။ဖျားသုံးစုမြို့မှာလည်းနှစ်ဖက်တပ်ဖွဲ့တွေစီရဲတဲ့အနေအထားကြောင့်ဈေးဆိုင်တချို့ပိတ်ထားရပြီးဒေသခံတွေလည်းကြောက်လန့်နေကြတယ်လို့မြို့ခံတွေကပြောပါတယ်။ဖေဖော်ဝါရီ12ရက်နေ့က80ကျိန်မြောက်မွန်မြူရာနေ့မှာစီရဲပြခန္ဓာမလုဆောင်ဖို့မြန်မာတပ်မတော်ကနေညွှန်ကြားချက်ပေးလာတဲ့အပေါ်မှာမွန်ပြည်တပ်ပါတီဘက်ကလက်မခံပယ်ချခဲ့တဲ့အတွက်အခုလိုအကြကန်လာတယ်လို့မွန်ပြည်တပ်အရာရှိတွေကပြောပါတယ်။
ဖေဖော်ဝါရီလ23ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့မှာစိုက်ထူထားမဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်တုဖွင့်ပွဲကိစ္စကချင်ပြည်နယ်ပေါင်းစည်းပါတီကချင်နှချင်းခရိုင်အဖွဲ့ချုပ် KBC ကနေကန့်ကွက်ကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ထံပြီးခဲ့တဲ့အပတ်ကစပေးပို့ခဲ့ပါတယ်ကချင်လူထုဟာဗိုလ်ချုပ်အောင်ဆန်းရဲ့ပင်လုံကတိကဝတ်အကျိုးအမြတ်ခံစားမှုမရှိသလိုအခုချိန်ဟာလည်းတပ်မတော်ရဲ့ထိုးစစ်ကြောင်းဒုက္ခသည်တွေစစ်တမ်းအလူလဲခံနေရချိန်မှာဗိုလ်ချုပ်အောင်ဆန်းပုံတူကျေးရုပ်လုပ်ဖို့ကိစ္စကိုပြည်သူတွေကအပြင်းထန်ကန့်ကွက်ခဲ့တာကြောင့်ရက်ဆိုင်ထားရန်စတင်ခဲ့တာဖြစ်တယ်လို့ KBC ပြန်ကြားရေးတာဝန်ခံဆရာဘရောင်းကပြောပါတယ်အခုလိုကန့်ကွက်မှုတွေရှိနေပေမဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုမြစ်ကြီးနားမြို့ပြည်ထောင်စုလန်းဆွန်ဘရာဘုံလန်းစုံနဲ့တန်လန်းနီးစိမ့်မြအေးရပန်းချံမှာဖွင့်ပွဲလုပ်ခဲ့ကြောင်းသိရပါတယ်
ကချင်ပြည်နယ်ဖန်ကားမြို့နယ်တွင်ရှိနှမ့်မော်ကျေးရွာနီးမင်္ဂလာတော်ဝင်ကြောင်မြသူဖို့ရေးကုမ္ပဏီတစ်ခုမှမြေသားပြိုကျမှုကြောင့်တပိုင်းတနားကြောက်သူဖို့ရေးသမား9ဦးသေဆုံးခဲ့ပါတယ်အခုသေဆုံးသူတွေဟာကုမ္ပဏီကလုပ်သမားတွေမဟုတ်ပဲတပိုင်းတနားကြောက်သူဖို့သူတွေဖြစ်တယ်လို့လုံခင်းသေးတာကအန်နီတီလှွတ်တော်ကိုစလဲဦးတင်စိုးကပြောပါတယ်အဆိုပါဖြစ်စဉ်ဟာဖေဖော်ဝါရီလ9ရက်နေ့ည9နာရီခွဲခန့်မှာဖြစ်ပေါ်ခဲ့ပြီးအခုလိုလူအများပြားသေဆုံးမှုဟာ2019ခုနှစ်အတွက်ပရမဆုံးခြင်းဖြစ်ကြောင်းကချင်မျိုးရလူမှုဖွံ့ဖြိုးရေးဖွဲ့ခေါင်းဆောင်ဦးလမုံလတောင်ကပြောပါတယ်။ဖာကဒေသတွင်ကုမ္ပဏီပေါင်း900ကျော်ရှိပြီးတရားဝင်ကုမ္ပဏီတွေရှိသလိုတရားမဝင်တဲ့ကုမ္ပဏီပေါင်းလည်းမြောက်များစွာရှိနေပြီးတချို့ကုမ္ပဏီကတော့ကြောင်မြင့်သူဘော်ခွေလိုင်စင်ကုန်နေတဲ့ကုမ္ပဏီတွေလည်းအများအပြားရှိနေတဲ့အတွက်အစိုးရအနေနဲ့ပြန်လည်စစ်ဆေးဖို့လိုအပ်နေတယ်လို့ဦးလမုံလတောင်ကပြောပါတယ်။
2016ခုနှစ်အတွက်အမေရိကန်နိုင်ငံရောက်ရခိုင်မိသားစုတွေစုပေါင်းချင်းမြင့်တဲ့ရခိုင်အမျိုးသားစွမ်းဆောင်ရည်စုကိုဝန်လက်ဖောင်ဒေးရှင်းကစာရေးဆရာဝေဟင်အောင်နဲ့ကြောက်ဖြူကျေးလက်ဒေသဖွံ့ဖြိုးရေးအသင်းဥက္ကဋ္ဌကိုမောင်အေးတို့ကိုဒီလ12ရက်နေ့ကကြောက်ဖြူမြို့မူလာယာမဖုံတော်ကြီးကျောင်းမှာအခမ်းအနားနဲ့ချီးမြှင့်ခဲ့ပါတယ်။စုအဖြစ်ရွှေတကြက်သားနဲ့ကြက်ငွေ5သိန်းစီစုချီးမြှင့်ခဲ့တာဖြစ်ပြီးစုချင်းမြင့်ခံရတဲ့ကိုမောင်အေးကတော့လက်ရှိမှာရခိုင်တပ်မတော်နဲ့ဆက်သွယ်မှုနဲ့ထောင်ချခံနေရတဲ့အတွက်သူ့ကိုယ်စားမိသားစုကစုလက်ခံခဲ့ပြီးကိုဝေဟင်အောင်ကတော့ကိုယ်တိုင်တက်ရောက်လက်ခံခဲ့တယ်လို့အခမ်းအနားစီစဉ်သူတူကပြောပါတယ
်။အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ချင်းပြည်နယ်မှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရဘက်ကပြန်လည်ခွင့်ပြုလိုက်ပြီဖြစ်ပါတယ်။အခုလိုကျင်းပခွင့်ပြန်လည်ရရှိတာကြောင့်ချင်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်မှာအမြန်ဆုံးကျင်းပသွားမှာဖြစ်တယ်လို့ CNF ဘက်ကနေပြောဆိုထားပါတယ်။အကြောင်းဆိုကိုတော့ကိုစလိုင်းကနေစူးစီးထားပြီးတော့နိုင်ကုန်းအင်ကနေတင်ဆက်ထားပါရရှင်
။ဆိုင်ငါခံခဲ့ရတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုအစိုးရဘက်ကနေပြန်လည်ခွင့်ပြုလိုက်တာကြောင့်ချင်းမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်သံတလိုင်မြို့မှာ၃ရက်ကြာကျင်းပသွားမယ်လို့ချင်းမျိုးရာသားဦးစီယံအက်ဒုတိယဥက္ကဋ္ဌဆလိုင်းလျံမုံစာခေါင်းကပြောပါတယ်
။မနေ့ညပဲကျွန်တော်တို့အင်ချိုင်းကောင်စီကကျွန်တော်စီကိုကြောင်းကြားထားပါတယ်။ဆိုတော့အဲ့ဒီကြောင်းကြားထားတဲ့ဟာကိုကျွန်တော်ချင်းမျိုးသားတပ်ဦးတွေမှာကျွန်တော်တို့ခေါင်းဆောင်ပိုင်းမှာကျွန်တော်တို့တိုက်ပြီးလုပ်ပါတယ်။ဆိုတော့ချန်ပီယံကျွန်တော်တို့စဉ်းစားထားတာတော့ဖေဖော်ဝါရီလ23 24 25မှာကျင်းပဖို့ကျွန်တော်တို့နေပြီးစဉ်းစားထားပါတယ်။အတိတော့မဟုတ်သေးဘူးဆက်ပြီးတော့ဆွေးနွေးရမယ
်။မလာပရမပါမှာပြန်လည်ကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးဒုတိယစည်းဝေးမတိုင်ခင်ကြားကာလမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်မှာမလုပ်သေးပဲဆိုင်ငံ့ထားဖို့ဖေဖော်ဝါရီလ6ရက်နေ့ကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးကနေဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကြောင့်27ရာစုပြည်လုံးညီလာခံစည်းဝေးမသက်ဖို့စဉ်းစားနေတယ်လို့ CNF ဘက်ကထုတ်ပေါ်ပြောဆိုလာခဲ့တယ်လို့ချင်းနိုင်ငံရေးပါတီအရဖက်ဖွဲ့စည်းတဲ့ဖွဲ့စည်းထားတဲ့ချင်းမျိုးရနိုင်ငံရေးဆွေးနွေးမှုပူးပေါင်းရေးကော်မတီကလည်းခွေပြူတောင်းဆိုမှုတွေပြုလုပ်လာတဲ့နောက်ပိုင်းတစ်ပတ်ကြာဖေဖော်ဝါရီလ23ရက်နေ့ကပြန်လည်ခွေပြူပေးတာလည်းဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးချင်းမျိုးရဒီမိုကရက်တစ်ပါတီအသွင်းမှုစလိုင်းကျဲကိုပစ်ထောင်ကတော့တာဟာ NCA စာချုပ်ရမိမိတို့လုတ်ပိုင်ခွေဖြစ်တာကြောင့်အခုလိုပြန်လည်ခွေပြူတာအကောင်းမြင်ပေမဲ့ချီးမွမ်းစရာမလိုဘူးလို့ဆိုပါတယ်။
သူတို့ရဲ့ခွင့်ပြုတဲ့ပေါ်မှာသူတို့ကသူတို့ကိုချီးမွမ်းကြတယ်မလို့လေဒါသူတို့ရဲ့အခွင့်အရေးပေါ့နောက်ချက်ကတော့ဒါက NCA တိုင်းထားတဲ့လုတ်ပိုင်ခွင့်ရလေ
အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ဆိုရင်ချင်းပြည်နယ်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးမှုကြီးကြပ်ရေးကော်မတီကိုဖွဲ့စည်းရမယ်ဆိုပြီးအဲ့ဒီတော့ CNF ဘက်ကအသိအဖြစ်နေပြီလို့ CNF ဒုတိယဥက္ကဋ္ဌဒေါက်တာဆလိုင်းလှမုံစာခေါင်းကပြောပါတယ
်။နံပါတ်1အနေနဲ့သူကနေတော့ကျွန်တော်ကဘူးကနေပြီးတော့ပေါ့။ပြီးတော့စင်ကြီးငယ်လာကဥက္ကဋ္ဌချက်ချက်ဥက္ကဋ္ဌကတော့ကျွန်တော်တော့ဆန်စုစီနိုင်ရင်တော့ဤတပ်ပြင်တယ်ပေါ့လေ။သူရဲ့ကွန်ချက်ချက်တိုင်းချင်းပြည်နေရနေပြီးတော့အပြောသားရှင်းနိုင်ရင်ရွှေနေပြီးကြီးချက်ဖို့ကော်မတီမှာပါဝင်မဲ့လူတွေရွှေ့ချင်အဲ့ဒါရွှေ့ချလို့ရှင်တော့ကျွန်တော် CNF ဘက်ကရွှေ့ပြီးတော့အဲ့ဒါကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒီနေ့မှာတော့ဘာမှခက်ခဲဖြစ်လို့မရဘူး။
အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုကရင်ပြည်နယ်တနင်္သာရီတိုင်းနဲ့နေပြည်တော်မှာကျင်းပခဲ့ပြီးဖြစ်တယ်လို့ရှမ်းပြည်နယ်က RCSF ဒေတာနဲ့ပို့ BNL လို့ဒေတာဘက်မှလည်း27ရာစုပင်လုံညီလက်ခံဒုတိယကြိမ်စည်းဝေးမတိုင်ခင်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနကြီးကြပ်မှုနဲ့ရခိုင်ပြည်နယ်အတွင်းဒီလအစပိုင်းမှာစတင်ထုတ်လွှင့်တဲ့ MUFM Radio အစီအစဉ်ကိုရပ်တန့်ပေးဖို့အတွက်ရခိုင်ပြည်နယ်ကမြို့တချို့မှာဆန္ဒထုတ်ပေါ်တောင်းဆိုမှုတွေတပြိုင်တည်းပြုလုပ်ခဲ့ကြပါတယ်ဒီကြောင်းကိုတော့မောင်အေးကနေအခုလိုတင်ဆက်ထားပါရရှင
်။ MUFN Radio ထုတ်လွှင့်မှုကိုရက်တံပေးဖို့ရခိုင်ပြည်နယ်ကပုတိတော်မောက်တော်မြောက်ဦးကြောက်တော်တောက်ကောက်စားတွေမြို့တွေမှာဆန္ဒထုတ်ပွားခဲ့ကြတာဖြစ်ပြီးဆန္ဒထုတ်ပွားတောက်ဆိုရတာနဲ့ပတ်သက်လို့ပုတိတော်မြို့မှာဥဆောင်သူတို့ဖြစ်သူကိုမောင်ဝန်းနိုင်ကအခုလိုပြောပါတယ်
။ကျွန်တော်ဒီ MUFN Radio ကိုကောဆန္ဒပြတဲ့အကြောင်းရင်းကပုတိတော်မောက်တော်ရဲ့အတွက်တောင်းကျိုးတွေကိုအခြေခံပြီးတော့မေယူဒေတာလို့ခေါ်တယ်။အဲ့ဒီမေယူဒေတာကိုအခြေခံပြီးတော့ဒီနေ့အနေနဲ့ဥစ္စာကိုကျွန်တော်တို့ပုတိတော်မောက်တော်ရဲ့အတွက်မှာနေတဲ့ဌာနတရားမဲတွေခေါ်ရဖို့တော့မှမတွေ့ရင်လည်းဘင်္ဂလီရဲ့အရေးပေါ်ကတကယ်ကြမ်းလုပ်ပေးနေတဲ့ဆိုရင်ကျွန်တော်တို့ဌာနတရားမဲကိုမလေးစားရောက်ရတဲ့အတွက်ကျွန်တော်တို့ကအခွင့်ဆန္ဒပြခြင်းဖြစ်ပါတယ
်။မေယူ FM Radio ကိုဖေဖော်ဝါရီလ3ရက်နေ့ကစလို့ပြန်ကြားရေးဝန်ကြီးဌာနအစီအစဉ်နဲ့ရခိုင်မြန်မာဘင် င်္ဂလီသုံးပါးသာနဲ့ထုတ်လွှင့်နေတာပါစန္ဒထုတ်ပါဝဲတွေကိုဘုသိတော်မောက်တော်ရသိတော်မြောက်ဦးတောင်ကုန်းကြောက်တော်နဲ့မြေပုံစားရဲမြို့တွေမှာဒီလဆေးရနေ့ကတကြိုက်တည်းပြုလုပ်ခဲ့ကြတာဖြစ်ပါတယ်မီယူအက်ဖ်ရေဒီယိုထုတ်လွှင့်တဲ့အပေါ်ဒေသခံရခိုင်တရန်သားတွေရဲ့စိုးရိမ်မှုအခြေအနေကိုမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေသန်းကအခုလိုပြောပါတယ်
တိုင်းဒေသမျိုးတွေ135မြို့တောင်မှဒီလိုအက်ဖ်ရေဒီယိုဆက်နိုင်တာမရှိသေးတဲ့အခါမှာအဲဒါမဟုတ်တဲ့နိုင်ငံသားလည်းမဟုတ်သေးတဲ့လူတွေပေါ်မှာဒီလိုအခွင့်အရေးပေးတဲ့ရှင်အားဖြင့်ဒီလူတွေကိုအပြစ်မှတ်ပြုရရောက်တယ်ခိုးဝင်လာတဲ့ပင်လယ်တွေကိုအခွင့်အရေးပေးရရောက်တယ်ဒါမျိုးတစ်ချိန်ကလည်းဝန်ကြီးအတန်းဆုံးဌာနဆိုပြီးတော့ဦးနှုတ်ဖြစ်မှဒီလူတွေကိုစီးရုံးနဲ့အနေနဲ့လုပ်ခဲ့ဒီနေ့တည်းဒီကြံတွေကိုကျွန်တော်ခံရတာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ဒီလူကစိုးရိမ်ပါတယ
်မီယူအက်ဖ်ရေဒီယိုအစီအစဉ်ကိုမော်တော်ခရရဲ့အတော့မှာစိတ်ဝင်စားမှုမရှိသလိုဘင်္ဂလီတွေလည်းနားထောင်သူမရှိသလောက်လို့မော်တော်မျိုးနေမင်းကြီးရွာသားတို့ကပြောပါတယ်မီယူအက်ဖ်ထောက်လွှမ်းရတာကတော့မော်တော်ဒေသမှာမကြသိမီကဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေနဲ့ဆက်ဆက်ပြီးမမှန်တဲ့တွေအများအပြားထွက်ပေါ်နေတဲ့အတွက်ဒေသတော်မှာနေထိုင်သူတွေတဒဲအရှက်လအမှန်ရရှိရင်းနဲ့ဒေသတော်နိုင်ငံတော်အစိုးရဝန်ကြီးဌာနအသီးသီးကဆောက်ရွားပေးနေတဲ့အစီအစဉ်တွေကိုသိရှိအောင်ပြန်ကြားရေးဝန်ကြီးဌာနအစီအစဉ်နဲ့ထောက်လွှမ်းပေးနေတာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကတဒဲထောက်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တိုင်းရင်းသားအဖွဲ့တွေအနေနဲ့မိမိကိုမိမိယုံကြည်မှုအပြည့်နဲ့တနိုင်ငံလုံးအပြည့်ခတ်ရက်စေး NCA စာချုပ်လက်မှတ်ရေးထိုးဖို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကနေရှမ်းပြည်တောင်ပိုင်းပင်လုံမြို့290ပြည့်ပြည်ထောင်စုနယ်အခမ်းအနားမှာတိုက်တွန်းခဲ့ပါတယ်
။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနေဇာဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီထိရေဒီယိုအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြချင်းည10:00နာရီကနေ17:00နာရီထိလိုင်းတိုမီတာ32နဲ့50တို့ကနေနားဆင်နိုင်ပါတယ်ရှင်။မနေ့ကတောက်ကြနေမနေ့ဖက်6:00နာရီကနေ9:00နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်အဆုံးမတက်ခင်မှာထိတ်တန်းရောက်ဒေတာတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျကျော်သိန်းကကြီးညာပေးပါအောင်မယ်ရှင်
။ဣသရေလနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးပြစ်ခတ်ထားဖို့သမ္မတဒေါ်နယ်ထရမ့်ကယာထားတဲ့သူကိုဒီကနေ့အထက်လူတော်မှာစစ်ဆင်ကြားနာဖို့ရှိပါတယ်။သမ္မတထရမ့်နဲ့ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုတို့အင်ဖီတော်မှာတွေ့ဆုံပြီးညီညွတ်ရေးစကားပြောခဲ့ကြပြီးတဲ့နောက်တရက်အကြာမှာပဲအခုကြားနာပွဲကိုလုပ်မှာပါ။ရှေ့နေဒေးဗစ်ဖရိုင်မန်ကိုထက်လူတော်နိုင်ငံသားကြီးရာကော်မတီကဒီကနေ့စစ်ဆင်မေးမြန်းမှုစီစဉ်ထားတာဖြစ်ပါတယ်။သူဟာအစ္စရေးအခြေချအင်အားတွေကိစ္စထောက်ခံသူတူဖြစ်ပြီးအစ္စရေးကအမေရိကန်တန်ယုံကိုတယ်လီဗီမျိုးတော်ကနေဂျေရုဆလင်ကိုရှေ့ဝေကိစ္စတိုက်တွန်းပြောဆိုနေသူလည်းဖြစ်ပါတယ်။ပရုရှားနဲ့အမေရိကန်ကြားစီးရေးပူပေါင်းဆောင်ရွေးကိစ္စကာဝေးဝန်ကြီးဂျေမစ်မက်ဒစ်ကဒီကနေ့ပယ်ချလိုက်ပါတယ်။လက်ရှိအချိန်မှာအခြေအနေတွေကမသင့်တော်သေးဘူးလို့ဆိုပါတယ်။စီးရေးအဆင့်ပူပေါင်းဆောင်ရွေးမှုလို့ဖို့လက်ရှိအခြေအနေရမဖြစ်သေးပါဘူး။ဒါပေမဲ့ကျွန်တော်တို့နှစ်နိုင်ငံကောင်းဆောင်တွေချီးတွေ့ဆက်ဆံပြီးတူညီတဲ့သဘောထားရဖို့ကြိုးစားသွားမှာပါလို့မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့ရဲ့ပရက်ဆောစ်မြို့ဌာနချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးမက်ဒစ်ကပြောသွားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တေလာဆန်ဟာနိုင်ငံတကာဆွေးနွေးပွဲတစ်ခုအဖြစ်သူပထမဆုံးတက်ရောက်မဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 နိုင်ငံသားရေးဝန်ကြီးတွေရဲ့ဂျာမနီနိုင်ငံမှလုပ်မဲ့အစည်းအဝေးမှာပရုရှားနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံမှုရှိပါတယ်။ဂျာမနီနိုင်ငံဘွန်မြို့မှလုပ်မဲ့ G20 အစည်းအဝေးပြင်ပမှာရီမင်ကိုယ်စားလှယ်ဖွဲ့နဲ့မစ္စတာတေလာဆန်ဒီကနေ့တွေ့ဆုံပါတယ်။နောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းရဲ့အဖြစ်အမေခွဲအကူလှုပ်ကြံခံလိုက်ပုံရတဲ့ဖြစ်ရတဲ့ဆက်ဆက်ပြီးသုံးယောက်မြောက်လူကိုဖမ်းလိုက်တယ်လို့မလေးရှားရဲတပ်ဖွဲ့ကအကြေညာပြောပါတယ်။ဖမ်းဆီးလိုက်သူဟာအင်ဒိုနီးရှားနိုင်ငံကလက်မှတ်ကင်ထားတဲ့အသက် 25 နှစ်အရွယ် CDI ရှာဖြစ်တယ်လို့မလေးရှားအိုင်နာဘိုင်ဒီကပြောပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဂျွန်နာကမ်မင်းဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ချနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3240နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြားတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွန်မျိုးပါ။
This program has come to you from the Voice of America, Washington.